Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တန်ရဲ့2024ခုနှစ်အောက်တိုဘာလ14ရက်မြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ
UN Radio စီစဉ်
တွေကိုလိုင်းဒိုမီတာ3251လိုင်းလမီတာ190အပြင် Facebook နဲ့ YouTube တို့ကနေလည်းရုပ်သံတွေပါတွဲဖက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်တော်စီသူပ
ါမင်္ဂလာခင်ဗျာကျွန်တော်အောင်လင်ဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ဂါဇာဒေသမှာဒီနေ့အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်းတိကျထိခိုက်မှုတွေရှိခဲ့ပါတယ်မြန်မာနိုင်ငံမှာပြည်ပခတ်တွေကြောင့်ဒုက္ခရောက်နေကြသူတွေအတွက်စာနာမှုအကူအညီဖြစ်တဲ့ဒေါ်လာ6000ထောက်ပံ့မှုဩစတြေးလျကဒီနေ့ပဲကျင်းပပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစီသူနဲ့အတူပြောပြပေးသွားမှာပ
ါအခုကြောင်ပိုင်းနားဆင်ရမယ့်အထဲမှာတော့တီဘောမြို့မှာစစ်ကောင်စီရဲ့နောက်ဆုံးလက်ကျန်တပ်ရင်းတစ်ခုကို TNL ကတင်ယူခဲ့လို့အခုဆိုရင်တီဘောမြို့ကိုအလုံးစုံတင်ယူနိုင်ပြီဖြစ်ကြောင်း TNL ကပြောပါတယ
်တီဘောမြို့ကိုတော့ကျွန်တော်တို့ကမနေ့နေ့လယ်တနားရီဝင်ကြီးပေါ့နော်အနောက်ဆုံးကြံဖြစ်တဲ့ဒီခလာယာနှစ်သုံးကိုကျမတို့အပိသက်တိုက်ခိုက်သိမ့်ပိုင်နိုင်ခဲ့တဲ့အဲကြောင့်မို့လက်ရှိဆိုရင်ဒီဘောမျိုးကိုကျမတို့ပုံလုံးထိစုံနိုင်ပြီဖြစ်ပါတယ
်တအန်းအမျိုးသားလူမျိုးရေးတက်မတော် TNL ရဲ့ပြောခွင့်ရလူကြီးဦးပြောသွားတာပါဒီကြောင့်သတင်းပြေစုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီသတင်းနဲ့တူရှမ်းကယားနယ်စပ်မှာကရင်နီပူပေါင်းတပ်တွေနဲ့စစ်ကောင်စီတိုက်ပွဲပြင်းထန်နေတာရခိုင်ပြည်နယ်တရားတချို့မှာအင်တာနက်နဲ့ဖုန်းလိုင်းတွေပြတ်တောက်နေတာရှမ်းပြည်တောင်ပိုင်းမှာစစ်စေးရေးဂိတ်တွေတင်းကြပ်တာကြောင့်ကုန်စည်တဲပို့တာတွေခက်ခဲဖြစ်ပြီးတော့ကုန်စည်နှုန်းတက်နေတဲ့အကြောင်းတွေလည်းကြားကြဖို့ရှိပါတယ်။ဒါရင်းနဲ့အတူတနင်္လာညပိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုလည်းဇက်တိုက်တင်ဆက်ပေးသွားမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လူမှုနဲ့ကျွန်တော်စီသူတို့ပြောပြပေးမှာပါခင်ဗျာ
။ဂါဇာဒေသမှာဒီကနေ့အစ္စရေးရဲ့လေကြောင်းတိုက်ခတ်မှုအတွင်းဒီယာအယ်ဘာလာမှာရှိတဲ့အက်အက်ဆာအာဇာနီစေယုံကိုထိမှန်ရာကအနည်းဆုံးလူလေးဦးသေဆုံး40လောက်ဒဏ်ရာရရတယ်လို့ပါလက်စတိုင်းချမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်တက်ကတ်မှုကြောင့်စေယုံနဲ့ပါလက်စတိုင်းစစ်ပြေးဒုက္ခသည်တွေရဲ့ယာယီတဲတွေရှိရာနေရာတွေမှာမိလောင်မှုဖြစ်ပွားခဲ့ကြောင်းလည်းပြောဆိုထားပါတယ်ဣဇရေးကတော့အရသားတွေကြားမှာခိုးအောင်နေတဲ့စစ်သွေးကြွတွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့ပြောထားပါတယ်ပါလက်စတိုင်းဒုက္ခသည်တွေအသုံးပြုနေတဲ့နူစီရက်အရက်ကစာတင်ကြောင်းမှာဣဇရေးရဲ့တက်ကတ်မှုကြောင့်လူ15ယောက်ထက်မနည်းသေဆုံးသွားပြီးနိုင်ပိုင်းကျမှာနောက်ထပ်တိုက်ခိုက်မှုဖြစ်ခဲ့တာပါပါလက်စတိုင်းဒုက္ခသည်ဆိုင်ရာကုလသမဂ္ဂယုံကတော့ဂါဇာမှာနောက်ထပ်ထိတ်လန့်တုံ့လုံးစရာညတညဖြစ်ခဲ့ရတဲ့အကြောင်းဒီနေ့ပဲပြောလိုက်ပါတယ်ဒီနေ့ပိုလီယိုကျောစီရောဂါကာကွယ်ဆေးထိုးဖို့စီစဉ်ထားတဲ့စာတင်ကြောင်းကိုတိုက်ခိုက်ခံရတာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်ချိန်ထဲမှာပဲလက်မနိုနိုင်ငံတောင်ပိုင်းမှာအစ္စရေးရဲ့တိုက်ခိုက်မှုကြောင့်ကုလသမဂ္ဂငြိမ်းချမ်းထိန်းသိမ်းမှုတပ်ဖွဲ့တွေဒဏ်ရာရခဲ့တဲ့အပေါ်အထူးစိုးရိမ်တဲ့အကြောင်းဥရောပသမဂ္ဂနိုင်ငံကြီးရဲ့အကြီးအကဲဂျိုးဆက်ဘော်ရဲကဒီကနေ့ပဲပြောဆိုထားပါရယ်ခင်ဗျာ
ယူကရိန်းနိုင်ငံဒွန်ညက်ဒေတာမီခလော့ဖ်ကာမြို့ကိုရုရှားတပ်ဖွဲ့တွေသိမ်းယူလိုက်တယ်လို့တနင်္ဂနွေနေ့ကပြောပါရယ်ခြေတန်းတိုက်ပွဲတွေအတင်းပြင်းထန်ဖြစ်နေတဲ့ကြားလွန်ခဲ့တဲ့24နာရီအတွင်းရုရှားတပ်တွေကယူကရိန်းစစ်ဘက်ဆိုင်ရာလေယာဉ်ကွင်းနဲ့ဒရုန်းတူလောင်ယုံတစ်ခုကိုတိုက်ခိုက်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်နေဇက်ကော့ဖ်ဒေတာလမ်းကြောင်းအတိုင်းထိုးပေါက်တိုက်ခိုက်ဖို့ကြိုးစားတဲ့ယူကရိန်းတပ်ဖွဲ့တွေကိုရုရှားတပ်တွေကခြေမုံတိုက်ခိုက်ခဲ့တာလို့လည်းရုရှားကာကွယ်ဝန်ကြီးဌာနကပြောပါရယ်ဒင်းလာနေမွန်လွဲပိုင်းအထိတိုက်ပွဲပေါင်း80လောက်အထိထိတွေ့ဖြစ်ပွားခဲ့တယ်လို့ယူကရိန်းစစ်တပ်အကြီးအကဲကပြောပါရယ်ကူရာကော့ဖ်နဲ့ပော့ခ်ပရော့ဒေသတဝိုက်ပြင်းထန်တဲ့တိုက်ပွဲတွေဖြစ်ခဲ့ပြီးတော့ရုရှားဘက်က19ချိန်ထက်မနည်းတိုက်ခိုက်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါရယ်အချိန်ထဲမှာပဲနေတူးအဖွဲ့ကအော်တိုဝါလာ16ရက်ကနေ24ရက်နေ့အထိပူးရဲစီလေ့ကျင့်မှုတွေကိုစတင်လိုက်ပါရယ်ယူကလီယာချင်းချောင်းမှုတွေကိုတုံ့ပြန်မှုမဟာမိတ်အဖွဲ့တွေရဲ့အစဉ်အသင့်ဖြစ်မှုကိုစမ်းသပ်တဲ့အနေနဲ့နေတိုးကဘယ်လ်ဂျီယံ၊နယ်သာလန်၊ဗြိတိန်၊ဒိန်းမတ်တို့နဲ့ပူးတဲ့စီရီလေ့ကျင့်မှုပြုလုပ်ဖို့စီစဉ်ထားတာပါ။ဒီစီရီလေ့ကျင့်မှုကရုရှားနဲ့ယူကရိန်းကြားအခြေအနေတွေကိုပိုတင်းမာလာအောင်မီးထိုးပေးရရောက်တယ်လို့ရုရှားပြောခွင့်ရဒီမစထရီဘတ်စကော့ဖ်ကပြစ်တင်ဝေဖန်ခဲ့ပါတယ်ခင်ဗျာ
။အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကိုယ်စားလှယ်လောင်းဖြစ်တဲ့သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့မဲဆွယ်စီယုံရေးပွဲအနည်းတနက်တွေကြီးစံနေတဲ့သူဖန်စီမီရဲသူကိုလက်နက်မှုနဲ့အရေးယူလိုက်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကမဲဆွယ်ဝဲလွန်ကျွန်ရေးကိန်းမှာစနေနေ့ကဆစ်ဆင်းနေစဉ်တနက်နဲ့လက်နက်တွေကြီးကတ်တွေတက်ဆောင်လာတာကိုတွေ့ရှိခဲ့တာပါ။အနည်းရောက် SUV နဲ့လာတဲ့အ သက်49နှစ်အရွယ်လတ်စ်ဗေးဂတ်မှာနေထိုင်သူအမျိုးသားကိုဒေသခံရဲတွေကပြဿနာတစ်စုံတည်းရမကျုံပါပဲထိမ့်သိမ်းနိုင်ခဲ့တဲ့အကြောင်းလဲတောင်းဝန်ရှိသူတွေကပြောပါတယ်။ဒီဖြစ်ရဲ့အကြောင်းတမန်တော်ထရန်အတွက်ရောအခမ်းအနားတက်ရောက်သူတွေအတွက်ပါလွန်ကျွေးရေးထိခိုက်မှုမရှိခဲ့ဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်လမှာတော့ပင်ဆယ်ဗေးနီးယားပြည်နယ်ဘတ်လာမြို့ကတမန်တော်ထရန်စီဝင်ခီးစမှာတနသမားတစ်ယောက်ကပြစ်ခတ်ခဲ့လို့နယူးယောက်ကိုရှက်မှန်ပြီးအသက်ဘေးကလွတ်မြောက်ခဲ့ပါတယ်။စတင်မာလာထဲမှာလည်းတမန်တော်ထရန်ရဲ့ပန်ပိချ်ကော့ဖ်ကိုအင်းနီနာမှာရာဖက်တနက်တလက်နဲ့ပုံနေတဲ့သူတယောက်ကိုအထူးလုံခြုံရေး Secret Service တွေကတွေ့ရှိခဲ့ပြီးလှုပ်ချံမှုကြိုးစားမှုနဲ့အရေးယူခဲ့ပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံတလောမှာဌာနေတိုင်းသားများနဲ့အထိမ်းအမှတ်အဖြစ်ဒီနေ့ဒေသခံတိုင်းသားတွေကတမိုင်းကြောင်းနဲ့ယဉ်ကျေးမှုတွေကိုထုတ်ဖော်ခုံပြုကြမှာဖြစ်ပါတယ်။ဒါ့အပြင်သူတို့ကြုံတွေ့နေရဆဲစိန်ခေါ်မှုတွေကိုထုတ်ဖော်ကြဖို့ရှိတယ်လို့အထူးသဖြင့်မကြာခင်မှာကျင်းပတော့မယ့်ယူကော့ပွဲမှာသူတို့ရဲ့အခမ်းကဏ္ဍကိုလည်းအာယုံဆိုင်ပြောဆိုဖို့ရှိနေပါတယ်။အမေရိကန်မှာအော်တိုဘာလဒုတိယပတ်တနင်္လာနေ့ဟာကိုလံဘတ်စ်နေ့အဖြစ်သတ်မှတ်ထားပြီးတော့အစိုးရအားလိုက်ရလည်းဖြစ်ပါတယ်။ဒါပေမဲ့ပြည်내တချို့မှာဒီကနေ့ကိုဌာနေတိုင်းသားများနေ့အဖြစ်ပြောင်းလဲသတ်မှတ်ကျင်းပနေကြတာပါ။မင်းနီဆိုတာပြည်내မင်းနီယပိုလစ်မြို့မှာဌာနေလူမျိုးစုတွေရဲ့မဲဆန္ဒတွေနဲ့ပတ်သက်လို့ဟောပြောပွဲတစ်ခုလည်းဒီကနေ့လုပ်ဖို့ရှိပါတယ်။ဒါဟာနိုဝင်ဘာရွေးကောက်ပွဲမတိုင်ခင်3ပတ်လောက်အလိုမှာလုပ်တာဖြစ်ပြီးတော့ဒေသခံဌာနေတိုင်းသားလူမျိုးတွေရဲ့မဲတွေအရေးပါမှုကိုအတိမတ်ပြုစည်းရုံးတဲ့အနေနဲ့ပွဲလမ်းသဘင်တွေပြုလုပ်ဖို့လည်းရှိနေတာပါ။2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာဆိုရင်ဌာနေလူမျိုးတွေရဲ့မဲဆန္ဒတွေအရေးပါမှုကိုထင်ထင်ရှားရှားမြင်တွေ့ခဲ့ရပါတယ်။အရီဇိုနာပြည်နယ်မှာဆိုရင်ဌာနေလူမျိုးစုတွေနေတဲ့ဒေသတွေမှာမဲပေးသူအရေးအတွက်ဟာအရင်သမ္မတရွေးကောက်ပွဲနဲ့ရှင်တည်တည်တသာတိုးလာခဲ့ပြီးသမ္မတဂျိုးဘိုက်တန်အတွက်ထောက်ခံမှုတွေလည်းရခဲ့ပါတယ်။ဒီနှစ်မှာလည်းအမေရိကန်မှာသမ္မတရွေးကောက်ပွဲပြုလုပ်မှာဖြစ်တဲ့အတွက်ဌာနေမဲဆန္ဒရှင်တွေကိုစည်းရုံးဖို့အထူးအရေးကြီးတယ်လို့ဌာနေအိန္ဒိယအဖွဲ့တွေကတိုက်တွန်းပြောဆိုနေကြပါတယ်ခင်ဗျာ။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာဟိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာဘာသာအစီအစဉ်ရဲ့တင်းလာနေညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံမှာပြည်ပကတိကြောင့်ဒုက္ခရောက်နေကြသူတွေအတွက်စာနာမှုအကူအညီဖြစ်ဒေါ်လာ900ထောက်ပံ့မှုအော်စတြေးလျနိုင်ငံကဒီကနေ့ပဲကြေညာပါတယ်အခုနောက်ဆုံးအကူအညီနဲ့ပါဆိုရင်တော့အော်စတြေးလျက2019ခုနှစ်ကစမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာစာနာမှုထောက်ပံ့စုစုပေါင်းဒေါ်လာ1,880ရှိသွားပြီလို့လည်းပြောပါတယ်မြန်မာနိုင်ငံမှာလူပေါင်း3,400,000ကျော်ပြည်တွင်းဒုက္ခသည်ဖြစ်နေကြပြီး18,600,000လောက်ဟာစာနာမှုအကူအညီတွေလိုအပ်နေတာကြောင့်ကူညီရာအလိုအဆုံသူတွေအတွက်အထောက်ပံ့ဖြစ်လိမ့်မယ်လို့လည်းပြောထားပါဗျ။ထောက်ပံ့တွေကတော့စစ်ကောင်စီကတဆင့်ပေးရမှာမဟုတ်တယ်လို့စစ်ကောင်စီကိုအတိအမှတ်ပြုဖို့မဟုတ်ဘူးလို့လည်းပြောဆိုထားပါဗျ။မြန်မာနိုင်ငံကပြစ်ခတ်တွေပေါ်အော်စတြေးလျနိုင်ငံကအလေးနဲ့စိုးရင်ပူပန်ကြောင်းနဲ့စကလုံးနဲ့မဖော်ပြနိုင်လောက်တဲ့အကြမ်းဖက်မှုတွေလူခွင့်ရေးချိုးဖောက်မှုတွေနဲ့ရင်ဆိုင်နေရတာကိုကြံ့ညံ့ခံနေကြတဲ့မြန်မာပြည်သူတွေကိုလည်းဆက်လက်အားပေးသွားဖို့တနေ့တန်ချထားကြောင်းနိုင်ငံရေးဝန်ကြီးပန်နီဝေါင်းကလည်းထုတ်ပြန်ချက်ထဲမှာပြောဆိုခဲ့တာပါစစ်ကောင်စီအနေနဲ့အရက်သားတွေပေါ်အကြမ်းဖက်လုပ်ရက်တွေကိုရပ်တန့်ဖို့မတရားဖမ်းဆီးထားသူတွေကိုပြန်လွတ်ဖို့အကူအညီတွေပေးရနိုင်အောင်ခွင့်ပြုဖို့နဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လည်ဦးတည်ဖို့လည်းထပ်မံတောင်းဆိုထားပါတယ်ခင်ဗျာ
ထိုင်ဝမ်ရေလက်ကြားနဲ့ထိုင်ဝမ်ရှေ့ဘက်တောင်ဘက်နဲ့မြောက်ဘက်ဧရိယာတဝိုက်စီးရီးလေးချင်းမှုတွေလုပ်တဲ့နေရာ၉ခုကိုပြသတဲ့မြေပုံတစ်ခုကိုတရုတ်စစ်တပ်ကထုတ်ပြန်လိုက်ပါတယ်။ထိုင်ဝမ်ရဲ့ခွဲထွက်ရေးလုပ်ရက်တွေကိုဟန်တားတဲ့အနေနဲ့အခုလိုစီးရီးလေးချင်းမှုတွေလုပ်တာဖြစ်တယ်လို့လည်းပြောပါရတယ်။စီးရီးလေးချင်းမှုတွေမှာထိုင်ဝမ်ကမ်းလွန်ပင်လယ်ပြင်ကျွန်းတွေတဝိုက်တရုတ်ကမ်းခြေဆောင်တပ်တွေကကင်းလဲခဲ့တယ်လို့တရုတ်သတင်းတွေကဖော်ပြပါရတယ်။အခုလိုထိုင်ဝမ်ကျွန်းတဝိုက်တရုတ်ရဲ့စီးရီးလေးချင်းမှုတွေနဲ့ပတ်သက်လို့တက်လန့်ထားပြီးအသင့်အနေထားနဲ့စောင့်ကြည့်နေတယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုတာပါတရုတ်ရဲ့အခုလိုပြောင်ပြောင်တင်းတင်းရန်စတဲ့လှုပ်ရက်တွေကထိုင်ဝမ်ရေလက်ကြားတည်ငြိမ်လုံခြုံရေးအခြေအနေတွေကိုထိပါစေတယ်လို့ထိုင်ဝမ်ကာကွယ်ရေးဌာနပြောခွင့်ရဆွန်လီဖန်ကပြောပါတယ်တရုတ်ရဲ့အခုလှုပ်ရက်အပေါ်အမေရိကန်နဲ့ထိုင်ဝမ်ကပြစ်တင်ချုံချလိုက်ပါတယ်ထိုင်ဝမ်ရေလက်ကြားမှာအခုလိုတရုတ်ရဲ့ပူရဲစီရေးလေ့ကျင့်မှုတွေနဲ့ပတ်သက်လို့စိုးရိမ်တဲ့အကြောင်းနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာ
တောင်ပြူရဲတောင်နဲ့မြောက်ကိုရီးယားဆက်သွယ်ထားတဲ့လမ်းကိုပောက်ခွဲပစ္စည်းပြဖို့မြောက်ကိုရီးယားကပြင်ဆင်နေတဲ့လက္ခဏာတွေတွေ့ရတဲ့အကြောင်းတောင်ကိုရီးယားစစ်တပ်ကဒီကနေ့ပဲပြောလိုက်ပါတယ်။မြောက်ကိုရီးယားပဲချမ်းမှာလမ်းတွေကိုကာယံပြီးအကာယံတွေရဲ့နောက်ွယ်မှာလမ်းကိုပောက်ခွဲဖို့ပြင်ဆင်နေတယ်လို့တောင်ကိုရီးယားစီးပွားရေးချုပ်များအဖွဲ့ပြောခွင့်ရလီဆွန်ဂျွန်ကပြောဆိုခဲ့တာပါ။ပောက်ခွဲပစ္စည်းမှုတွေကိုအစောဆုံးဒီကနေ့ဖြစ်နိုင်တယ်လို့ဆိုပေမဲ့လမ်းရှိ ဘယ်လောက်ကိုဖြည့်ဆည်းပြစ်မလဲဆိုတော့တော့တိတိကျကျမသိရပါဘူးဒီလထဲမှာပဲတောင်ကိုရီးယားကဝါရဖြန့်ဆော်ရဆာရနီပြုံရဲမြို့တော်မှာ၃ကြိမ်တန်းတဲ့ drone တွေနဲ့ကျဲချခဲ့တယ်လို့မြောက်ကိုရီးယားကဆွဆွဲခဲ့ပြီးတဲ့နောက်အခြေအနေတွေလည်းတင်းမာနေတာပါတောင်ကိုရီးယားကတော့မြောက်ကိုရီးယားရဲ့ဆွဆွဲချက်ကိုငြင်းဆန်ထားပါတယ်တောင်ကိုရီးယားကနောက်ထပ် drone တွေထပ်လွှတ်မယ်ဆိုရင်တော့အင်အားသုံးတက်ခိုက်မယ်လို့မြောက်ကိုရီးယားကကြေငြာထားတယ်လို့တောင်ကိုရီးယားကလည်းနိုင်ငံသားတွေဗေဒခွက်ရောက်လာမယ်ဆိုရင်မြောက်ကိုရီးယားကိုအပြင်းထန်ချိန်မုံသွားမယ်ကြောင်းတုံ့ပြန်ပြောဆိုထားပါတယ်၅နှစ်အတွင်းပထမဆုံးချိန်မြောက်ကိုရီးယားကထောက်လိုင်း drone တွေတောင်ကိုရီးယားထဲကိုဝင်ရောက်ခဲ့တယ်လို့ဆွဆွဲခဲ့တဲ့2022ခုနှစ်မှာတောင်ကိုရီးယားကလည်းနေဆက်ဖြတ်ကျော်ပြီးထောက်လိုင်း drone တွေကိုလွှတ်တင်ခဲ့ဦးပါတယ်ခင်ဗျာ
2024ခုနှစ်စီးပွားရေးဆိုင်ရာနိုဘယ်ဆုပူးတွဲရရှိခဲ့သူတွေအဖြစ်အမေရိကန်စီးပွားရေးပညာရှင်3ဦးကိုဒီကနေ့တနင်္လာနေ့မှာနိုဘယ်ဆုရွေးချယ်ရေးကော်မတီတော်ဝင်ဆွီဒင်သိပ္ပံအကယ်ဒမီကကြေညာလိုက်ပါတယ် MIT လို့နာမည်ကျော်ကြားတဲ့ Massachusetts
Simon Johnson MIT Cambridge USA and James Robinson University of Chicago
MIT လို့နာမည်ကျော်ကြားတဲ့ Massachusetts နည်းပညာတက္ကသိုလ်ကအမေရိကန်ပါမောက္ခတွေဖြစ်တဲ့Darren AC Moglu နဲ့ Simon Johnson Chicago တက္ကသိုလ်ကပါမောက္ခ James Robinson တို့ကိုဒီနေ့အတွက်စီးပွားရေးပညာရပ်ဆိုင်ရာနိုဘယ်ဆုရှင်တွေအဖြစ်ရွေးချယ်လိုက်ကြောင်းဆွီဒင်နိုင်ငံ Stockholm မြို့ကအခမ်းအနားမှာကြေညာလိုက်တာပါနိုင်ငံတွေကြားထဲမှာချမ်းသာကြွားမှုတာယာဝပြောမှုခွာခြားချက်တွေကိုနားလည်နိုင်ဖို့သူတို့သုံးဦးဟာစာတမ်းပြုစုရေးသားခဲ့သူတွေဖြစ်တယ်လို့ဆွီဒင်နိုင်ငံ Stockholm ခြေဆိုင်နိုဘယ်ဆုရွေးချယ်ရေးကော်မတီရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်နိုင်ငံတော်နိုင်ငံရဲ့တာယာဝပြောရေးအတွက်လူမှုအဖွဲ့အစည်းတွေရဲ့အရေးပါမှုကိုသူတို့ဖော်ထုတ်နိုင်ခဲ့တဲ့အပြင်တရားဥပဒေစိုးမိုးမှုနဲ့ပါပြီးတော့အများပြည်သူပေါ်အမျက်ထုတ်တဲ့အဖွဲ့အစည်းတွေရှိနေတဲ့အတွက်နိုင်ငံတော်နိုင်ငံရဲ့တိုးတက်မှုကိုဆော့ယုတ်စေတဲ့အကြောင်းရှင်းရှင်းလင်းလင်းတင်ပြနိုင်ခဲ့သူတွေအဖြစ်သူတို့သုံးဦးကိုနိုဘယ်ဆုရွေးချယ်ရေးအဖွဲ့ကဂုဏ်ပြုခဲ့တာဖြစ်ပါတယ်။မနေ့ကစီးပွားရေးပညာရပ်ဆိုင်ရာနိုဘယ်ဆုရရှိခဲ့သူကလည်းအမေရိကန်ဟာဗတ်တက္ကသိုလ်ကအမျိုးသမီးပါမောက္ခကလောဒီယာဂိုဒီဖြစ်ပါတယ်။ကမ္ဘာတဝန်းရှိနေတဲ့အမျိုးသမီးတွေဟာအမျိုးသားတွေထက်အလုပ်လုပ်ကိုင်ဖို့အခွင့်အလမ်းနေရတဲ့အကြောင်းရင်းနဲ့မြို့သမီးတွေအတွက်လောက်ခလာစာဘာကြောင့်နေပါရသလဲဆိုတာကိုကလော်ဒီယာဂိုဒီကပြည်သနာပြုစုရေးသားနိုင်ခဲ့တဲ့အတွက်ကြောင့်နိုဘယ်ဆုချီးမြှင့်ခဲ့တာပါ။သူကဆိုရင်နိုဘယ်စီးပွားရေးဆုရှင်63ဦးတည်းကတတိယမြောက်အမျိုးသမီးဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာဆေးယူပဗေဒဓာတုဗေဒစာပေနဲ့ငင်းချမ်းရေးဆိုင်ရာနိုဘယ်ဆုတွေကိုကြေညာခဲ့ပြီးဖြစ်ပါတယ်။နိုဘယ်ဆုရှင်တွေကိုနှစ်စဉ်သတ်မှတ်ထားတဲ့ဒီဇင်ဘာလ10ရက်နေ့မှာအခမ်းအနားနဲ့ဆွီဒင်နိုင်ငံမှာပေးအပ်ချီးမြှင့်မှာဖြစ်ပါတယ်ခင်ဗျာ။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လူနဲ့အတူပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်သွားဖို့ရှိပါတယ်ပထမဆုံးတော့တီဘောမြို့သိန်းသတင်းနဲ့စကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့အခြေဆိုင်စစ်ကောင်စီရဲ့နောက်ဆုံးလက်ကျန်တပ်ရင်းတစ်ခုဖြစ်တဲ့ချင်းမြန်တပ်ရင်းခလာရ23ကိုတီအန်အယ်ပူးပေါင်းတပ်တွေကတနင်္ဂနွေနေ့နေ့ကင်းကသိမ်းယူလိုက်တဲ့နောက်တီဘောမြို့ကိုတီအန်အယ်ကအလုံးစုံသိမ်းပိုက်လိုက်နိုင်ပြီဖြစ်ပါတယ်ခလာရ23ကိုသိမ်းယူခဲ့ပြီးတဲ့နောက်စစ်ကောင်စီကစစ်တုံးပန်း50ကျော်နဲ့တပ်မိသားစုဝင်100လောက်ကိုထိန်းသိမ်းထားကြောင်း DNL ကအတည်ပြုပါရယ်။ရှမ်းပြည်နယ်ဘက်ကစီးပိပခနောက်ဆုံးရအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံကျော်ပြောပြပေးထားပါရယ်ခင်ဗျာ
။ DNL ပူပေါင်းတပ်တွေဟာတီဘောမျိုးကို2လကျော်ကြာထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပြီးအော်တိုဘာလ23ရက်နေ့တနင်္ဂနွေနေ့နေကင်းပိုင်းကနောက်ဆုံးကြန့်ရှိနေတဲ့ခလာရ23ကိုသိမ်းယူလိုက်တာပါ။တီဘောမျိုးကိုအလုံးစုံသိမ်းယူနိုင်ပြီဖြစ်ကြောင်း DNL ပြန်ကြားရေးတာဝန်ခံလွေးရီဦးက VOA ကိုအတည်ပြုပါရယ်။
ဒီဘောမျိုးကိုတော့ကျမတို့ကမနေ့နေ့လယ်တနားရီဝင်ကြည့်ပေါ့နော်နောက်ဆုံးကြံဖြစ်တဲ့ဒီခလာရ23ကိုကျမတို့အပြည့်သက်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်အဲကြောင့်မို့လက်ရှိဆိုရင်ဒီဘောမျိုးကိုကျမတို့အကုန်လုံးထိန်းဆုံနိုင်ပြီဖြစ်ပါတယ်
ဒီဘောမျိုးမှာခမရ903 904နဲ့ခလာရ23တို့အခြေစိုက်ထားတာပါခမရ903နဲ့904ကိုစက်တင်ဘာလ28ရက်နေ့ကသိမ်းယူခဲ့ပြီးနောက်ဆုံးကြံရှိတဲ့ခလာရ23ကို2လကျော်ကြာတိုက်ခတ်ပြီးနောက်သိမ်းယူလိုက်တာလည်းဖြစ်ပါတယ်။ခလာရ23ကိုသိမ်းယူပြီးတဲ့နောက်စစ်ကောင်စီဘက်ကစစ်သုံးပန်း50ကျော်နဲ့တပ်မိသားစုဝင်100လောက်ကိုရမိခဲ့ကြောင်း TNL ပြန်ကြားရေးတာဝန်ခံလွေးရီဦးကဆက်ပြောပါတယ
်။စစ်သုံးပန်းတွေထဲမှာဆိုရင်တပ်သားကျတော့50အထက်တူရှိမယ်။ပြီးတော့တပ်မိသားစုဝင်တွေလည်း100ကျော်ရှိပါတယ်။ဒီတပ်မိသားစုတွေကိုတော့ကျမတို့ကတော့ပြန်ထုတ်ပေးဖို့ရှိပါတယ်။ဟုတ်ကဲ့။
လက်နက်ခဲယမ်းတွေတိမ့်စီမိတာရှိပေမဲ့စင်းအတီကြမတိရသေးကြောင်းနဲ့ခလာရ23ကိုတိမ့်ပိုက်ပြီးနောက်မနေ့ညကနဲ့ဒီကနေ့မနေ့အထိလည်းလေကြောင်းကတိုက်ခိုက်နေပါတယ် ဇွန်လ25ရက်နေ့ကစတင်ခဲ့တဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းကာလမှာ TNLA တပ်ဖွဲ့ဟာတီဘောမြို့နယ်ဆိုမြို့ကြီး၅မြို့ကိုသိမ်းယူထားပြီးလည်းဖြစ်ပါတယ်။တီဘောမြို့သိမ်းယူပြီးနောက်နောင်ချိုမြို့နယ်တောင်ခမ်းမှာတော့စစ်ကောင်စီနဲ့ TNLA အကြမ်းတိုက်ပွဲတွေဆက်လက်ပြင်းထန်နေသေးပါ။တစ်ချိန်တည်းမှာပဲ MMDAA ကိုကန့်တက်သိမ်းပိုက်ထားတဲ့လာရှုမျိုးနယ်ကဤနိုင်ရွာကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သား3ဦးတေဆုံးပြီးကလေးငယ်2ဦးအပါအဝင်2ဦးဒဏ်ရာရခဲ့ပါတယ်။ MMDA တင်းယူထားတဲ့လာရှုမျိုးအနောက်ဤနိုင်ရွာကိုတနင်္ဂနွေနေ့ညတကောင်ကျော်တနင်္လာနေ့မနက်12:10မိနစ်အချိန်မှာစစ်ကောင်စီတပ်ကပေါင်900ဘုံနှလုံးအပါအဝင်ဘုံ9လုံးကျဲချခဲ့ကြောင်းလာရှုမျိုးပြန်လည်ထူထောင်ရေးဆိုရဲလူမှုကွန်ရက်မှာဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုကြောင့်ခရီးရန်ဖျားကြောင်းစေကန်းနဲ့နေ20ကျော်ပျက်စီးပြီးလူ3ဦးတေဆုံးပြီးလူ3ဦးအပြင်းထန်ဒဏ်ရာရခဲ့ကြောင်း MMDA အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ MMDA ကဩဂုတ်လဆန်းမှာလာရှုမျိုးကိုတင်းယူပြီးနောက်စစ်ကောင်စီဘက်ကလာရှုမျိုးကိုလေကြောင်းကအနည်းဆုံး16ကြိမ်တိုက်ခိုက်ခဲ့တာကြောင်းအရက်သား12ဦးကန်တေဆုံးပြီး60နီးပါးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီဘောမျိုးကို TNLA ပူပေါင်းတပ်တွေတိမ့်ပိုက်လိုက်နိုင်တဲ့သတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းတစုံတရာထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။ဒီဘောမျိုးကို TNLA ကတိမ့်ပိုက်လက်တဲ့အကြောင်းကိုစံချောတင်ပြပေးခဲ့တာပါ။အခုဆက်ပြီးတော့ရှမ်းနဲ့ကရင်နီဒေသဘက်ကသတင်းတစ်ပုဒ်နဲ့ဆက်ချင်ပါတယ်။ရှမ်းပြည်တောင်ပိုင်းပင်လောင်းမြို့နယ်နတ်ဖမှုကြေးရွာအနီးတဝိုင်းနယ်မြေစိုးမှုဘုကြိုးစားလာနေတဲ့စစ်ကောင်စီတပ်နဲ့ကရင်နီပူပေါင်းတပ်တို့အကြားမှာနှစ်ဖက်တိုက်ပွဲပြင်းထန်နေတယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုးက VOA ကိုပြောပါရတယ်။တိုက်ပွဲကြောင့်တင်းရှောင်နေကြရတဲ့ထောင်ချီဒေသခံတွေအတွက်စားနပ်ရိက္ခာတွေအရေးပေါ်လိုအပ်နေတယ်လို့စစ်ဆောင်ကူညီရေးအဖွဲ့တွေကပြောပါတယ်။ပင်လောင်းတိုက်ပွဲနောက်ဆုံးရအခြေအနေကိုရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မဆုမွန်တင်ပြပေးထားပါတယ်ခင်ဗျာ
။ရှမ်းပြည်နယ်တောင်ပိုင်းပင်လောင်းမြို့နယ်နန်းဖတ်ဖူးကျေးရွာတဝိုက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားနေတာဆိုရင်တော့သတင်းတစ်ပတ်ကျော်ရှိသွားပြီလို့လုံခြုံရေးအရနာမည်မဖော်ပြလို့တဲ့ပင်လောင်းမြို့နယ်အတွင်းမှာစစ်ဆောင်ကူညီသူတဦးက VOA ကိုပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်လတုန်းကပင်လောင်းမြို့နယ်နတ်ဖတ်ဖူးကျေးရွာနောင်ဝိုင်းကျေးရွာတဝိုက်မှာနှစ်ဖက်တိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့တာပါနတ်ဖတ်ဖူးနောင်ဝိုးဗမောက်ကုန်းဘောနယ်လဲလောင်ကျေးရွာကထောင်နဲ့ချီတဲ့ဒေသခံတွေဟာနေရက်ကိုစွန့်ခွာပြီးတော့ဘေးလွရာကိုပြေးထွက်တိမ်းရှောင်ခဲ့ရတာပါနယ်မြေတည်ငြိမ်စပြုလာတဲ့အချိန်မှာတော့တချို့ဒေသခံတွေနေရက်ကိုပြန်လာကြပြီးတော့အခုလိုမျိုးတကြောပြန်တိုက်ပွဲတွေဖြစ်လာတဲ့အခါမှာတော့ဒေသခံတွေဟာထပ်ပြီးတော့ထွက်ပြေးတိမ်းရှောင်နေကြရပါတယ်စစ်ကောင်စီတပ်ကနယ်မြေထိန်းချုပ်ဖို့စ조사ရင်းနဲ့အင်အားဖြစ်တင်ထိုးစစ်ဆင်လာတာကြောင့်နှစ်ဖက်ထိတွေ့မှုတွေကဖြစ်ပွားနေဆဲပဲလို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ကဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုက VOA ကိုပြောပါတယ်
။ဖက်ခေါ်မြို့နယ်ထဲမှာရှိတဲ့စစ်ကောင်စီရဲ့အခြေစိုက်တပ်စခန်းတွေနောက်မိုးကဲတို့တပ်စခန်းတွေဖက်ခေါ်ဒါသူတို့အင်အားဖြစ်ချင်တဲ့အတွက်ဒါအတူပြေဖက်ကွန်ပင်လောင်းလာမကြီးပေါ့နော်လာမကြီးကိုထိန်ချုပ်ခြင်းနဲ့စစ်ကောင်စီကစစ်ကြောင်းထိုးတာဖြစ်ပါတယ်အဲ့တော့အဲ့ဒီဖောင်ပြောင်းနဲ့အနီးတဝိုက်ပေါ့နော်ခဏကဒီနန်းဖန်ဘူးရိုးဖက်မှာနောင်ဝိုးရိုးဖက်မှာတော့ဒါဟိုတိတိတိုက်ပွဲတွေဖြစ်နေတုန်းဖြစ်ပါတယ်တိုက်ပွဲတိစိတ်ချက်လက်ကိုတော့လောဆယ်ကတော့ကျွန်တော်တို့ပြောလို့မရသေးပါဘူးည
ပင်လောင်းမြို့နယ်ကနေဖဲခုံမြို့နယ်ဘက်ကိုပြီးခဲ့တဲ့စက်တင်ဘာလလဇန်ပိုင်းကလေးကစစ်ကောင်စီဘက်ကအင်အားဖြည့်တင်စ조사လာတာကြောင့်စက်တင်ဘာလဇန်ပိုင်းကနေစလို့ဂျိုကြားဂျိုကြားတိုက်ပွဲတွေဖြစ်ပွားနေတာလို့ KNDF ကပြောပါတယ်စစ်ကောင်စီတပ်နဲ့ပအိုးပြည်သူစစ် PNO ပူးပေါင်းတပ်ဖွဲ့တို့ထိုးစစ်ဆင်လာရာကနေကရင်နီတော်လှန်ရေးပူးပေါင်းတပ်တို့ကြားမှာနှစ်ဖက်တိုက်ပွဲတွေဖြစ်ပွားလာတာလို့နာမည်မဖော်ပြလိုတဲ့ဒေသခံကလည်း VOA ကိုပြောပြပါတယ်ရှမ်းပြည်တောင်ပိုင်းပင်လောင်းနဲ့ဖဲခုံမြို့နယ်အတွင်းစစ်ကောင်စီတပ်နဲ့အတူပအိုးပြည်သူစစ် PNO အဖွဲ့တွေကပူးပေါင်းပြီးတော့မကြာခဏစစ်ကြောင်းထိုးလေးရှိတဲ့အကြောင်းနာမည်မဖော်ပြလိုတဲ့ဒေသခံကအခုလိုအခြေအနေပြောပြပါဗျာ။ဒါလိုတွေပြန
်ချောင်းလဲရတယ်အဖေကကြောကမဆုံးပြောက်ဆက်လိုက်နောက်ခမုံပြောက်နောက်ခမုံကတောက်လျှောက်ပဲအဲ့ဒါကိုလုံးဆောင်ကြတာပါလေစစ်ကြောင်းကအာသူတို့သွားကြတာအောင်ခါလင်တက်ကရှေ့ဆုံးပြီးတော့နောက်ကလည်းပြန်အပြင်တို့နောက်မှကပြန်တို့အဲ့လိုဖြစ်တဲ့ခါလည်းပြန်ရှေ့သွားပေါ့အတက်ကနောက်ကလည်းလိုက်တယ်ဟာနူးပေါ့အဲ့လိုဖြစ်တဲ့ခါလည်းတွဲပြီးတော့လုံးကြပါလေပေါ့လေတွဲသွားတာပေါ့လေ
လက်တလောပင်လောင်းတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆွေးနွေးရှိသူစီးပွားရေးရာဝန်ကြီးဦးခွန်သိမ်းမောင်ကတော့သူ့အနေနဲ့အသေးစိတ်အခြေအနေကိုမသိရသေးတာကြောင့်ဖြေကြားဖို့အခက်အခဲရှိပါတယ်လို့ VOA ကိုပြန်ဖြေပါတယ်တိုက်ပွဲကြောင့်အိုးအိမ်ဆုံးခွာဘေးလွရာကိုပြေးရှောင်နေကြရတဲ့ထောင်နဲ့ချီတဲ့စစ်ပြေးဒုက္ခတွေဒီမှာအခက်အခဲဒုက္ခမျိုးစုံနဲ့ကြုံတွေ့နေရပြီးတော့စားနဲ့ရိတ်ခါဆေးဝါးနဲ့နေရာထိုင်ခင်းအကူအညီတွေအရေးပေါ်လိုအပ်နေကြပါတယ်ရှင်
ပင်လောင်းမြို့ဘက်ကတိုက်ပွဲတွေနဲ့စီပိရှောင်းတွေရဲ့ဒုက္ခတွေအကြောင်းမဆုမုံတင်ပြပေးကြတာပါအခုဆက်ပြီးတော့ရခိုင်ဘက်ကနောက်ဆုံးရအခြေအနေတပုံသတင်းတပုံနဲ့ဆက်ချင်ပါတယ်အာရကတတော် AA နဲ့စစ်ကောင်စီတို့အကြမ်းမှာတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်နေရာတော်တော်များများမှာ ဒီအပိုင်းတယ်လီဖုန်းနဲ့အင်တာနက်လိုင်းတွေလုံးဝပြတ်တောက်နေတယ်လို့ဒေသခံတွေကပြောပါတယ်။ချိန်ထဲမှာပဲအန်ဂွားနဲ့မောင်တော်မြို့နယ်တွေမှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ရခိုင်ပြည်နယ်ကစီရီနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုငင်းချန်းတင်ပြပေးထားပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA တို့ရဲ့တိုက်ပွဲတွေအကြားဆက်သွယ်ရေးပြတ်တောက်မှုတွေနဲ့ကြုံနေရပြီးဒီအပိုင်းမှာပိုဆိုးလာတယ်လို့ဒေသခံတွေကပြောပါတယ်။အထူးသဖြင့်ရခိုင်မြောက်ပိုင်းကအေးအေးသိမ့်ပိုက်ထားတဲ့မြို့နယ်တွေမှာဖုန်းနဲ့အင်တာနက်လိုင်းတွေလုံးဝပြတ်တောက်သလောက်ဖြစ်နေပြီးစစ်ကောင်စီထိန်းချုပ်ထားတဲ့မြို့နယ်တွေမှာတော့တယ်လီဖုန်းနဲ့အင်တာနက်လိုင်းတွေအသုံးပြုလို့ရသေးတဲ့အခြေအနေပါဒီရပိုင်းမှာတော့တိုက်ပွဲဖြစ်ပွားတာမရှိသေးတဲ့ရခိုင်ပြည်နယ်တောင်ပိုင်းကမန်အောင်ကြောက်ဖြူနဲ့တောင်ကုန်းစားတဲ့မြို့နယ်တွေမှာတယ်လီဖုန်းနဲ့အင်တာနက်လိုင်းတွေလည်းဒီရပိုင်းပြတ်တောက်သွားပါတယ်မန်အောင်မြို့နယ်မှာတယ်လီဖုန်းနဲ့အင်တာနက်လိုင်းတွေလုံးဝပြတ်တောက်နေတာ၄ရက်လောက်အထိရှိနေပြီးဆက်သွယ်ပြတ်တောက်တော့ဖြစ်နေတယ်လို့ရန်ကုန်ကိုရောက်နေတဲ့မန်အောင်ဒေသခံတူကအခုလို့ပြောပါတယ
်ဒီကျွန်တော်တို့အခုမန်အောင်ဆိုလို့ရှိရင်တော့ဖုန်းခုတ်လို့မရတာ၄ရက်လောက်ရှိပြီပေါ့နော်အဲ၄ရက်လောက်ရှိပြီဆိုတော့ကအရင်တုန်းကဆိုလို့ရှိရင်မြို့ပေါ်ရက်ွက်တွေရခဲ့တဲ့ဒီမနေ့ကစပြီးတော့မှကျွန်တော်တို့မြို့ပေါ်ရက်ွက်တွေကိုလည်းဆက်လို့မရတော့ဘူးပေါ့နော်ဆိုတော့အဆိုးဆုံးကအမဟိုဖုန်းဆက်လို့မရတဲ့အခါကျွန်တော်တို့လည်းကိုလဟလာသတင်းတွေကလည်းထွက်နေတယ်ပေါ့နော်ဒီမနေ့ပိုင်းမှာဆိုလို့ရှိရင်အဲ့ဒီမောင်ဖက်ကိုဘုံကြီးခံရတယ်ဘာညာအဲ့လိုမျိုးတဲ့တရင်တွေထွက်နေတယ်ဆိုတော့စိုးရင်စိတ်တွေကလည်းများတယ်ဖုန်းတွေကလည်းတိုက်ဆောက်ကိုတယ်ခိုးလို့မရဘူးဆိုတော့ဖုန်းလိန်ပြတ်သွားတာကတော့မနေ့ကမနေ့ပိုင်းကတည်းကပဲတိုက်ဆောက်ကတော့မောင်ဖက်ကိုအကုန်လုံးဖုန်းလိန်တွေပြတ်သွားတယ်နဲ့ပြီးတော့ဘာချက်ပြတ်သွားတယ်လဲဆိုတော့ကျွန်တော်တို့လည်းမသိဘူးပေါ့
ကြောက်ဖြူမျိုးနယ်ဘက်မှာဆိုရင်လည်းပြီးခဲ့တဲ့အော်တိုဘာလ17ရက်နေ့ကတည်းကဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတယ်လို့ရန်ကုန်ကရောက်နေတဲ့ကြောက်ဖြူမျိုးနယ်ကဒေသခံအမျိုးသမီးတို့ကပြောပါတယ်
ကိုအရင်ကလေတောက်ကြနေထိတော့ရသေးတယ်တောက်ကြနေပြီးတော့ဟိုစနေနေ့ကလေးကဆက်ပြီးတော့ဗောနော်ဒီနေ့အထိတလင်းလာနေအထိအဲ့ဒါဖုန်းဆက်လို့မရတော့ဘူးဘယ်လိုပြောရမလဲဆိုတော့မသိဘူးဗောနော်အမျိုးမျိုးတော့ပြောနေကြလိုက်မရဘူးဆိုတော့ဘာလို့မရတာလဲတော့မသိဘောတချို့အကြတော့လေဘုံကျင်းလို့မရတာလို့ဟိုတာဝါတိုက်လို့ဘုံကျင်းတယ်ပြောတယ်ဘာအကြောင်းမှန်းတော့အဲ့ခဏဆက်သွင်းမရတာပဲတည်တယ်ကျန်တာတော့မသိဘူးကျန်တာတော့အဆက်သွင်းမရတော့ဆိုတော့ဖုန်းလိုက်ရတော့ကတော့ဘာမှမဖြစ်ဘူးလေဟိုဖုန်းလိုက်မရတော့မှဘာဖြစ်လို့မရတော့တာလဲဆိုတာတော့မသိဘ
ူးကြောက်ဖြူမျိုးနယ်ဘက်မှာဖုန်းလိုက်မရတဲ့အပြင်စစ်ကောင်စီကလေကြောင်းကနေဘုံကျဲတာလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေတယ်လို့လည်းသတင်းတွေထွက်ပေါ်နေတာကြောင့်မိသားစုဝင်တွေကိုစိုးရိမ်နေရတယ်လို့စစ်ပေးဆောင်ကြောက်ဖြူဒေသခံတူကအခုလို့ပြောပါတယ
်ဟုတ်ကဲ့ဟိုဒီကြောက်ဖြူမှာပေါ့နော်ဒီဖုန်းလိုက်နေဆက်နေရတော့အဓိကဒီဆွေမျိုးတွေမိတ်ဆွေတွေပေါ့ခင်တဲ့အကိုတွေကိုအញ្ញောကိုစိတ်ပူပါတယ်လို့ဟုတ်ကျန်တဲ့ကြောက်ဖြူမှာပါကြောက်ဖြူမှာဒီလိုမျိုးကြောက်ဖြူရဲ့ကြောက်ဖြူမှာဘယ်လိုပြောမလဲလက်နဲ့တွေကြရေပေါ့နော်လက်နဲ့တွေကြရေဒီနေရာကိုကြားလို့ကြမ်းမှန်းမသိဘူးအဲ့လိုမျိုးခင်ဗျားဆရာတွေကမဆုံးဘူ
းအန်ဂွားနဲ့မောင်တော်မျိုးနယ်တွေမှာအာရခတက်တော်အေဘက်ကထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ဒီအပိုင်းအတွင်းတိုက်ပွဲတွေအကြီးအကျယ်ပြင်းထန်နေတာပါရခိုင်တောင်ပိုင်းကဂွားမျိုးနယ်မှာဆိုရင်အေထိုးစစ်ဟာဂွားမျိုးနယ်မိုင်20လောက်အကွာကိုရောက်နေပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်စစ်ကောင်စီဘက်ကတော့ကြီးရည်လေးပူပေါင်းပြီးတော့အပြင်းထန်ခုခံနေတာပါတချိန်တည်းမှာပဲအာရခတပ်တော် AA အနေနဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့အဝင်ကစစ်ကောင်စီရဲ့ခမရ303တပ်ရင်းကိုထိုးစစ်ဆင်တိုက်ခိုက်နေပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေသလိုဒေသခံတွေလည်းဘေးလွတ်ရာကိုထွက်ပြေးနေရပါတယ်မောင်တော်မြို့နယ်ကိုလည်းသိမ်းပိုက်နိုင်ရေး AA ဘက်ကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေသလိုစစ်ကောင်စီဘက်ကလေကြောင်းပစ်ကူတွေနဲ့အပြင်းထန်တုံ့ပြန်နေတယ်လို့ဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်ကစီရေးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသုံးတရာသတင်းထုတ်ပြန်တာမတွေ့ရပါဘူးဆက်သွယ်ရေးလိုင်းတွေပြတ်တောက်နေတဲ့ရခိုင်ပြည်နယ်မှာစစ်ကောင်စီအနေနဲ့မကြာခဏဆိုသလိုလေကြောင်းကနေဘုံကျဲနေတာကြောင့်အရသာတေဆုံးထိခိုက်မှုတွေလည်းတိုးလာနေပါတယ်ဒီလအတွင်းမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုကြောင့်အရသာ30ကျော်တေဆုံးပြီး50ထက်မနည်းဒဏ်ရာရခဲ့တယ်လို့ဒေသခံတွေနဲ့အကဲခတ်တွေကမှတ်တမ်းတင်ထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ဘက်ကအခြေအနေကိုကုဆန်ကုညင်းချန်းတင်ပြပေးခဲ့တာပါ View American တန်ရဲ့စီစဉ်တွေကို Facebook YouTube နဲ့ VOA Internet ဆာမင်နာတွေကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်တယ်လို့ Telegram လူမှုကွန်ရက်ကနေလည်းသတင်းတွေကိုကြည့်ရှုနိုင်ပါတယ်ခင်ဗျာအခုဆက်ပြီးတော့ရှမ်းပြည်ဘက်ကသတင်းတပုတ်နဲ့ဆက်ပြီးတော့တင်ပြပေးကြပါမယ်ရှမ်းပြည်နယ်တောင်ပိုင်းစစ်ကောင်စီရဲ့စစ်စေးရေးဂိတ်တွေအရင်ကထပ်ပိုးများလာပြီးတော့ကုန်းစီတယူခွင့်ကန့်သက်တင်းကျပ်စစ်ဆေးနေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်တောင်ကြီးကနေစီဆိုင်ကိုရောက်ဖို့အတွက်စစ်စေးရေးဂိတ်6ဂိတ်ထပ်မနေရှိနေတာပါမြို့ပြန်လေထူထောင်ရေးအတွက်ကိုသူကိုယ်တော်ရုံးကန်နေကြရတဲ့စီဆိုင်မြို့ကလမ်းပန်းဆက်သွယ်ရေးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုမတ်အင်ဂျင်နိုင်တင်ပြပေးထားပါတယ်ခင်ဗျာ
ရှမ်းပြည်နယ်တောင်ပိုင်းမှာရှိတဲ့စစ်ကောင်စီရဲ့စစ်ဆေးရေးဂိတ်တွေမှာကုန်စည်တချို့ကန့်သတ်ချက်တွေနဲ့ကုန်တင်ရင်တွေကိုတားဆီးစစ်ဆေးရေးပိုပြီးများလာလို့စီဆိုင်မြို့မှာအရင်ကထက်ကုန်စည်နှုန်းမြင့်တက်နေတယ်လို့မြို့ကန်တအူက VOA ကိုပြောပါတယ်။ရော
ဘာပြောတော့စတုံးစီပေါ့နော်စတုံးစီလည်းတော့ဒီကုန်မပြေဘူးလေ။ချန်နာကတော့စစ်ကစစ်တဲ့ဂိတ်တွေစစ်ဂိတ်လောက်ရှိတယ်တော့မြည်ရမယ်စီတန်ရောစစ်ဂိတ်ကုန်ဂိတ်လောက်ရှိတယ်ဂိတ်တိုင်းတွေလည်းစစ်တယ်ဆန်နာဘောဆန်အေဂူတက္ကိကူတောင်ကိုလောက်ရှိတယ်။တက်သားတပိတ်က2000ငါးတပိတ်က2000ဝက်တပိတ်က2000အမဲတပိတ်က2000အဲ့ဒီမစခင်ကာလနဲ့ဆိုင်ခေါချုံးမြင့်တော့
2024ခုနှစ်စပိုင်းမှာတိုက်ပွဲတွေပြင်းထန်ပြီးနေအိမ်တွေမိရှုဖျက်ဆီးခံလိုက်ရတဲ့စီဆိုင်မျိုးဟာအခုချိန်မှာကိုထုကိုထပြန်လဲထူထောင်ရေးစတင်နေကြပါပြီ။တောင်ကြီးကနေရောက်လာမဲ့ကုန်စည်တွေကိုသာအဓိကထားပြီးဝယ်ယူသုံးစွဲနေရချိန်မှာကုန်စည်စီစီရေးလမ်းကြောင်းပုံမှန်မဖြစ်လို့အခက်အခဲတွေတွေ့ရပုံကိုလည်းဒေသခံနောက်တဦးကပြောပါတယ်။
အခုအသေးသေးလေးလေးသေးစီကားလေးရောင်းရတယ်။ရောင်းရတာလည်းဘယ်လိုပြောလို့စတာအနေမရောက်ဘူးယွာလူဒီအလာမွေရောက်ဦးလေမှာမလွေးရမှာတောင်ကြီးနဲ့မှယူရတယ်ဗျ။ဒါမဲ့နည်းနည်းတော့ကိုရရင်တော်တော်သေးကြီးတယ်ဗျာ။မြို့နဲ့တောင်းနဲ့ကွာတယ်လေဗျာ။ဒေတာအသေးကြီးတယ်ဗျာ။90သားပေးစီကိုခင်ဗျား900ပေးရတယ်ဗျာ။တောင်ကြီးမှဆိုရင်ဘယ်လောက်မှမရှိဘူး800လောက်ကိုရှိတယ်လေ။အဲ့လိုမျိုးကြတော့ကိုယ်ဈေးနှုန်းဈေးကြီးများတယ်လေမှာစံတီကော်ဖီမီတော့ကများ600ရပြီးသွားပြီဒီအရင်က400 350ကြီးရှိတယ်လေ
ပြီးခဲ့တဲ့စက်တင်ဘာလတွေမှာရေပေးတင်ခဲ့တဲ့အထက်ရှမ်းပြည်နယ်ကနေရာတွေလည်းပါဝင်ပါတယ်စစ်ဘေးဒဏ်တင်ခဲ့တဲ့စီဆိုင်မျိုးဟာရေပေးလွတ်ခဲ့ပေမဲ့အဲ့ဒီရဲ့နောက်ဆက်တွဲစံစည်းတက်လာနိုင်တဲ့အခြေအနေကိုတော့ကြုံရဖို့ရှိတယ်လို့ဒေသခံတအူးကပြောပါတယ
်စံစည်းကလက်ရှိတောင်မြင့်နေရဆိုတော့လာမယ့်နေ့ဘာပေါ်ကျင်းမတိုင်ရင်တော့ဆန်ကြီးရတော့မူတီအောင်တက်တော့မှာမပြတ်တတ်ဘူး။ဒီကနေ့နေတဲ့မှာကဘာအနာရုံးဆက်တဲ့ area ဖြစ်တဲ့အဲ့ဒီတွင်းဒေတာနဲ့တပတ်အုပ်စုပေါ့နော်တပတ်အုပ်စုကလည်းတောက်အုပ်စုလုံးကဘာတွေမြင့်သွားလိမ့်။ပုံရင်းအုပ်စုတောက်အုပ်စုလုံးမြင့်သွားတယ
်။စီဆိုင်မြို့မှာဒေတာကန်အလုံးနေရက်ပြန်မလာနိုင်သေးပဲပြန်ရောက်နေသူတချို့ကလည်းအရင်ကလိုတော့အိမ်ကောင်းကောင်းပြန်မဆောက်နိုင်သေးဘူးလို့ပြောပါရတယ်။နေမြေတည်ငြိမ်စပြုပေမဲ့ပြန်လည်ထူထောင်ရေးအတွက်ရုန်းကန်နေရချိန်မှာကုန်စည်စီးဆင်းမှုပုံမှန်မဖြစ်နိုင်သေးတာကြောင့်အခုချိန်မှာလည်းအခက်အခဲတွေ့နေရတယ်လို့ဒေတာကန်တွေကပြောပါရတယ်။အခုလိုရှမ်းပြည်နယ်တောင်ပိုင်းမှာစစ်ကောင်စီရဲ့စစ်ဆေးရေးဂိတ်တွေအရင်ကထက်ပိုများလာပြီးတော့စစ်ဆေးရေးတွေကန့်သတ်ချက်တွေများလာနေရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူးရှင
်။ရှမ်းပြည်တောင်ပိုင်းစီဆိုင်ဘက်ကအခက်အခဲတွေကိုမဲ့ရင်ချင်းတိုင်းပြောပြပေးကြတာပါ။ကုန်စည်တဲ့ပို့တော်နဲ့ပတ်သက်တဲ့နောက်ထပ်သတင်းတစ်ပုဒ်ကိုလည်းဆက်ပြီးတော့တင်ပြပေးကြပါသေးတယ်။စီးပရိပခါတွေပြင်းထန်နေစေကရင်ပြည်နယ်မှာလက်နက်ကန်အဖွဲ့ပေါင်းစုံကစစ်ဆေးရေးဂိတ်တွေအကြောင်းအခက်အခဲတွေကြုံတွေ့နေရတယ်လို့ခီးသွွားတွေကုံတွေတွေကပြောပါတယ်ဖအံကော့ဂရိတ်မြောက်ရီလမ်းတစ်လျှောက်မှာတင်စစ်ကောင်စီတပ်အပြင်တခြားလက်နက်ကိုင်အဖွဲ့တွေရဲ့စစ်စည်းဂိတ်နှစ်ဒါဇင်လောက်ရှိနေပြီးတော့ဂိတ်ကြီးကောက်ခံတာငွေညစ်တာတွေရှိတယ်လို့လည်းပြောပါတယ်ကင်ပြည်နယ်ကစစ်စည်းဂိတ်တွေကြောင့်ကြုံနေရတဲ့ပြဿနာတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မအေးမှသတင်းပြပို့ထားပါတယ်ခင်ဗျာ
ကရင်ပြည်နယ်ဖအံကော့ဂရိတ်မြောက်ရီစတဲ့လမ်းတစ်လျှောက်မှာစစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေရဲ့ဂိတ်ပေါင်း20ကျော်ရှိပြီးစစ်မှုထမ်းဥပဒေကြောင့်ထွက်ပြေးတိမ်းရှောင်လာသူတွေအလုံးလုံးမဲ့လူငယ်တွေကိုတော့လမ်းတစ်လျှောက်တင်းတင်းကြပ်ကြပ်စစ်ဆေးနေတာဖြစ်ပါတယ်။ဒီလမ်းတစ်ကျော်မှာဗိုလ်ပြီးဦးဆောင်တဲ့ DKB တိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတပ်မတော်အဖွဲ့နဲ့စစ်တပ်ကပူးပေါင်းဂိတ်ချထားပြီးစစ်ဆေးမင်းမြန်းနေတယ်လို့လည်းကိုယ်တိုင်ကြုံခဲ့ရတဲ့လူငယ်တဦးက VOA ကိုပြောပါတယ်။
ဟုတ်ကဲ့လက်ရှိမြောက်ဝီပောက်ခွေလမ်းတော့ဆောက်မှာဆိုရင်တော့ဂိတ်ပေါင်း20ကျော်ချထားပြီးတော့စစ်တိုင်းသားလက်နက်ကိုင်တွေရဲ့ဂိတ်တွေကတော့အများအများတွေ့ရှိရပါတယ်ကျွန်တော်တို့တွေ့ရှိရတော့ဆောက်မှာဆို DKB uniform ဝတ်ထားတဲ့စစ်သားတွေက DKB uniform ဝတ်ထားတာလည်းတွေ့ရှိတယ်စစ်သားတွေကဆိုရင်ပြကျွန်တော်တို့လူငယ်တွေကိုဖုန်းတွေကိုစစ်ဆေးတယ်ပြီးတော့ကျွန်တော်လူငယ်တွေကဒီစစ်မှုထမ်းမှုနံပါတ်ဆင်းပါလာနိုင်လက်ရှိနိုင်ငံရေးအခင်းကျင်းတဲ့တာဝန်ပတ်သက်မှုရှိတာဆိုတာတွေကိုဖုန်းတွေကိုကျွန်တော်တို့ယူစစ်တာတွေရှိပါတယ်ဆိုတော့ကျွန်တော်တို့ကတိုင်းစီသွားတဲ့အချိန်မှာဒီကားသမားတွေကနေပြီးတော့ကျွန်တော်တို့တီးပေးတာမျိုးတော့ရှိတယ်ဗျာဒီ DKB uniform ဝတ်ထားတဲ့စစ်သားတွေတော့ရှိတယ်ဆိုပြီးကျွန်တော်တို့လက်ရှိမှာတော့တီးပေးတာတွေတော့ရှိ
ကားသမားတွေကတော့ဒီလန်းခရီးကခီးတဲ့တွေစီကနေတဲယူပို့ဆောင်ကတသိန်းခွဲထိကောက်ခံနေပြီးလန်းတလျှောက်ကားသမားတွေစီကလည်းဂိတ်ကြေးတောင်းခံတဲ့စစ်စေးဂိတ်တွေအများအပြားရှိလာကြောင်းခီးတဲ့တွေထဲလူငယ်တွေကိုစစ်ဆေးမှုတွေကလည်းပိုများလာတယ်လို့လည်းကုံတဲ့တူကလည်းပြောပါဗျ။အဲ
ပြည်စီပါလို့ရှိရင်တောင်းကမ်းလေးယူတယ်ပြည်စီမပါဘူးဆိုရင်ခီးတဲ့ပဲဆိုရင်1,000-3,000အဲ့လိုပြောပြည်စီကပြည်စီတွေအများကြီးဆိုရင်တောင်းကမ်းလေးယူတယ်2,000-3,000-5,000အဲ့လိုယူတာ
Simudan Ubri Jao, Topi La Jayare Lungeri de Ma, Sitaye at Taiwanile, Pawin La Jabi, the Chole, Tanyama Nezapeku, Tenshaw Lani Jabare, Dio Suri Guro, Sese Gatiga, Techa Sizeta Malo Bulule, Yemin Tuya Duga, Yobare.
A whole lady Pila Ludimaro, Sitaka Midazu, Sitaka at Taiwan, Lele Pamelo Teneda, Pavetro, through Elo Gamu, the Togari, through a curiosity, Machibene, through my through E.
လက်ရှိကိုသွားလာတာမျိုးလည်းတွေ့ရပါတယ်စစ်ကောင်စီကတော့ကွန်ကရစ်မြောက်ရီလမ်းမိုင်းတွေကိုပြန်လည်ထိန်းချုပ်နိုင်ရေးအတွက်စူးစမ်းနေပြီးနေကြားဆောင်တက်တဲ့ခွဲထွက်ဒီဂေဘီတက်တွေကိုတုံးပြီးစစ်ပစ္စည်းတွေနဲ့ရိတ်ခတဲဆောင်နေတဲ့လို့လည်းဒေသခံတွေကဆိုပါတယ်အာရှလမ်းကိုတော့စစ်ကောင်စီတက်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတက်တွေတိုက်ပွဲတွေပြင်းထန်ချိန်2024ခုနှစ်နိုဝင်ဘာလက နေကုန်စည်စီးဆင်းမှုတွေခရီးသွားလာမှုတွေလုပ်နေရခြင်းလမ်းတလျှောက်စစ်ဆေးရေးဂိတ်တွေများလာသလိုဂိတ်ကြီးတိုးတောင်းတာတွေလည်းပိုပိုလှုပ်ဆောင်လာတာဖြစ်ပါတယ်ရှင
်ထိုင်းချီဆိုင် viewing မြန်မာပိုင်းသတင်းတောက်မအေးမှပြပြပေးကြတော့ပါဒီကိစ္စညအတွက်သတင်းပေးပို့ချက်တွေကတော့တော့လောက်ပါပဲမကြာခင်တင်ဆက်မယ့်ဒုတိယပိုင်းမိနစ်30မှာတော့တနင်္လာနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ရဖို့ရှိပါတယ်ခင်ဗျာ
Viewer အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ Viewer မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ2024ခုနှစ်အော်တိုဘောလ14ရက်တနင်္လာည Viewer American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့တင်ဆက်မယ့်ဒုတိယပိုင်းမိနစ်30မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါအခုပထမဆုံးတော့ဆက်သွယ်မေးမြန်းခန်းအစီအစဉ်နဲ့စကြပါလေအာဆီယံထိပ်သီးစည်းဝေးပွဲမှာစစ်ကောင်စီကကိုယ်စားလှယ်ဆစ်လွတ်တာကသူတို့ဘလောက်တောင်အပူတပြင်းအရေးမလှဖြစ်နေတယ်ဆိုတာကိုပြသလိုက်တာလို့အာဆီယံအရေးကြွမ်းကျင်သူဒေတာတွင်သူတွေတူကထောက်ပြလိုက်ပါတယ်တစ်ဖက်မှာလည်းအာဆီယံအနေနဲ့မြန်မာအရေးမှာအဖွဲ့ဝင်နိုင်ငံအားလုံးသဘောတူဆုံးဖြတ်တဲ့လုပ်ငန်းစဉ်ကရှေ့မရောက်လို့ပိုထိရောက်အောင်လုပ်ဖို့လိုနေတယ်လို့သူကဆိုပါတယ်ဩစတြေးလျနိုင်ငံစစ်တီချီဆိုင်လွတ်လပ်တဲ့သုတေသနပညာရှင်အဖွဲ့တစ်ခုဖြစ်တဲ့ Lowy Institute ကအရှိတောင်အရှာရေးရာအထူးပြုလေ့လာနေသူသူတေသည်ဒေါက်တာအဗ်ဒူရမန်ယာကော့ဘ်ကိုကိုငင်းချမ်းအေးဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
With Indonesia, Laos and Thailand and many other ASEAN countries okay the ASEAN ထိပ်သီးအစည်းအဝေးကာလမှာပေါ့နော်ဒီ Indonesia, Laos, Thai စသဖြင့်လို့နိုင်ငံအတော်များများမြန်မာပြည်ပြောလာကြပါတယ်ဒီ ASEAN ထိပ်သီးအစည်းအဝေးကတစ်ဆင့်ပေါ့နော်မြန်မာအကြံတဲအတွက်ဆိုရင်တာဝန်ရေးရအောင်မြင်မှုတွေစီကိုတကယ်တိုးတက်မှုရှိလာနိုင်တယ်လို့ထင်ပါလားဗျ Continue to impede decisive action
Sad to say I think the ASEAN summit will actually will not progress will not
see any progress ASEAN ထိပ်သီးအစည်းအဝေးကအမှန်တကယ်တိုးတက်မှုတွေဖြစ်လာနိုင်တယ်လို့မထင်ပါဘူး ASEAN ရဲ့အဓိကချဉ်းကပ်ပုံကဘုံသဘောတူညီချက်၅ချက်ကိုပဲအခြေခံနေပါသေးတယ်ဒါကိုမြန်မာအာဏာသိမ်းစစ်တပ်ကမလိုက်နာပဲဖိဆန်နေတာကြောင့်ကြည်ကြီးမားမားအောင်မြင်မှုမျိုးရှိလာလိမ့်မယ်လို့မထင်ပါဘူး။တစ်ဖက်မှာတော့ဘာကိုမျှော်ကြည့်နိုင်မလဲဆိုရင်မလေးရှားနိုင်ငံကလာမယ့်2025ခုနှစ်မှာအာဆီယံအလဲကျဥက္ကဋ္ဌရာထူးရယူမယ့်အချိန်မှာမလေးရှားကိုကြည့်ရင်သူကရွန်ဂျာဒုက္ခသည်အများပြားကိုအင်ရှင်ဖြစ်လက်ခံပေးထားတဲ့နိုင်ငံတစ်ခုပါ။မလေးရှားမှာမြမအကျက်တဲအတွက်ဖြေရှာလိုတဲ့စိတ်ဝင်စားမှုနဲ့သူ့အကျိုးစီးပွားကောင်းကောင်းရှိပါတယ်။ကျွန်တော်နားလည်တော့ပြောရရင်မလေးရှားရဲ့အန်ဝါအီဘရာဟင်ဆိုရအနေနဲ့မြန်မာအရေးဘလို့ဖြည့်ရှင်းနိုင်မလဲဆိုတဲ့နီးလန်းရှာဖို့စိတ်အားထက်သန်ပါလေ။ဒါကြောင့်လာမယ့်2025ခုနှစ်မှာတော့မလေးရှားဟာအာဆီယံဥက္ကဋ္ဌအဖြစ်မြန်မာအရေးအတွက်ပူပြီးလှုပ်ဆောင်လာမယ့်ခြေလှမ်းတွေမြင်ရနိုင်ပါလေ
။ To find solutions.
Yes, so how do you take so raw the ASEAN ရဲ့ချင်းကပ်ပုံတစ်ခုလုံးဆိုရင်ဘလို့ရှိမှာများ
။ I think ASEAN as a whole we have to consider
ASEAN တစ်ခုလုံးအနေနဲ့သူ့ရဲ့ချင်းကပ်မှုကိုပြန်စဉ်းစားဖို့လိုမယ်ထင်ပါတယ်ပထမတစ်ခုကဘုံသဘောတူညီချက်၅ချက်ကအလုပ်မဖြစ်ဘူးဆိုတာနဲ့ဒုတိယချက်ကမြန်မာနိုင်ငံနဲ့ရှီလျားတဲ့နယ်နိမိတ်ချင်းဆက်ဆက်နေတဲ့ထိုင်းနိုင်ငံကသူတို့ဟာမြန်မာအရေးဆုံးဖြတ်ချက်ချတဲ့လုပ်ငန်းစဉ်မှာချန်လက်ခံထားရတယ်လို့ခန့်စားနေရတာပါ ASEAN ကလက်ရှိအရင်နဲ့နောင်လာမဲ့ကဲ့ရဲ့အလဲကျဥက္ကဋ္ဌတွေပါဝင်တဲ့ Trial က၃ပွင့်ဆိုင်ရန်ရတဲ့ကိုထူထောင်ထားပါတယ်ဒါကြောင့်အခုဆိုရင်မြန်မာအာဏာသိမ်းစစ်တပ်ကိုထိတွေ့ဆက်ဆံပြီးတော့မြန်မာအရေးကင်တွယ်ဖြည့်ရှင်းဖို့လာအိုအင်ဒိုနီးရှားနဲ့မလေးရှားတို့ကလက်တွဲဆောင်ရွက်နေပါတယ်။ဒါပေမဲ့ဒါဆိုထိုင်းနိုင်ငံရဲ့အခန်းကဏ္ဍကဘာမှလဲဆိုပြီးပြောစရာဖြစ်လာပါတယ်။ထိုင်းနိုင်ငံမူဝါဒချမှတ်သူတချို့ကကျွန်တော်ကိုအမြဲမေးတဲ့မိကွန်းကအဲ့ဒါပါပဲ။မြန်မာနိုင်ငံနဲ့နယ်နိမိတ်အရှေ့ကြီးဆက်ဆက်နေပြီးမဲ့ သူတို့ရဲ့အမြင်ကိုထည့်သွင်းစဉ်းစားခြင်းမပြုတာကိုမေးခွန်းထုတ်ကြပါတယ်ဒါကြောင့်အာဆီယံအနေနဲ့သူ့ရဲ့ချင်းကပ်မှုပုံစံကိုပြောင်းလဲဖို့လိုမယ်ထင်ပါတယ်။နောက်ပြီးတော့သက်ဆိုင်တဲ့အစုအဖွဲ့နိုင်ငံတွေချင်းကပ်နည်းကိုချမှတ်သင့်ပါတယ်။ဒါကဘလို့အဓိပ္ပာယ်ဆောင်လဲဆိုတော့အများသောသူဆုံးဖြတ်ချက်ချတဲ့လုပ်ငန်းစဉ်ကိုမကင်ဆွဲသင့်တော့ဘူးလို့ဆိုလိုတာပါ။မြန်မာနိုင်ငံမှာအကြက်တဲကိုဖြေရှင်းရမှာအမှန်တကယ်စိတ်ပါဝင်စားပြီးဆက်ဆက်နေတဲ့နိုင်ငံတွေပါဝင်တဲ့တင်းငယ်တဲ့အတိုက်အဝန်းတစ်ခုကိုဖွဲ့စည်းသင့်ပါတယ်။အဲ့ဒီထဲမှာထိုင်းနိုင်ငံလည်းပါဝင်ရပါမယ်။ဒါကအာဆီယံ10နိုင်ငံလုံးပါဝင်ပြီးအားလုံးသဘောတူဆုံးဖြတ်ချက်ချတဲ့လုပ်ငန်းစဉ်တွေထက်အများကြီးပိုကောင်းမယ်လို့ထင်ပါတယ်။ဘာလို့လဲဆိုတော့တချို့နိုင်ငံတွေကမြန်မာအရေးကိုလုံးဝစိတ်ဝင်စားမှုမရှိဘူး
They may not have interest in the crisis at all.
Another significant aspect of this summit is the regime's foreign minister. Okay, good deal. Take the issue ရဲ့နောက်ထပ်ထူးခြားချက်တစ်ခုကတော့ဗောနော်ဒီနှစ်မှာဒီစစ်ဆေးရေးနိုင်ငံရေးဝန်ကြီးဌာနကထိပ်ပိုင်းအရာရှိတူတက်လာတာပါတစ်ဖက်မှာလည်းတချို့ကဒါကိုစိုးရိမ်မှုနဲ့မေးခွန်းတွေရှိကြပါတယ်ဒီချက်ကအဆင်ကအာဏာသိမ်းစစ်တပ်ကိုတရားဝင်ဖြစ်အောင်လုပ်နေတဲ့ခြေလှမ်းလို့ထင်ပါသလားဒါမှမဟုတ်ပြည်ပြင်ပြောင်းလဲမှုတွေပိုးလွတ်ဖို့စတက်ကိုဖိအားပေးဖို့ရည်ရွယ်တဲ့မဟာဗျူဟာမြောက်ခြေလှမ်းလို့ပြောလို့ရတာဗျာ
Okay on the other hand it's actually demonstrate that the junta is desperate
ဟုတ်ပါတယ်တစ်ဖက်ကဒါကိုကြည့်ရင်စစ်အာဏာရှင်တွေအပူတပင်းဖြစ်လာနေတာကိုသက်သေပြနေတာပါဒီစချာချာပြန်ကြည့်ရင်အာဆီယံအဖွဲ့ကထိပ်သီးစည်းဝေးမှာစစ်ဆိုးရွားပါဝင်ခွင့်ကိုပိတ်ပင်ထားခဲ့တာပါဒါပေမဲ့နိုင်ငံရေးနဲ့မသက်ဆိုင်တဲ့ကိုယ်စားလှယ်ကိုတက်ရောက်ခွင့်ပြုပါတယ်ဒါကိုစစ်တပ်ဘက်ကသာညှင်းဆုပ်ခဲ့တာပါ။ဒါကြောင့်၃နှစ်ကြာပြီးတဲ့နောက်မှာစစ်ဆိုးရွားကအာဆီယံထိပ်သီးစည်းဝေးကိုကိုယ်စားလှယ်တဦးစီလွတ်လိုက်တာဟာသူတို့ဘယ်လောက်ထိအရေးကြီးနိုင်နေပြီလဲဆိုတာကိုပြသနေပါတယ်။စစ်မြေပြင်မှာသူတို့ရှုံးနေပါတယ်။ဒါကြောင့်တန်တမန်ရေးရမှာသူတို့တစ်ခုခုလှုပ်ပြရပါမယ်။အခမ်းအပြင်မှာနေပြီးကျန်တဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကိုကိုယ်အတန်ထုတ်ဖော်ခွင့်မရဖြစ်နေတာထက်အခမ်းထဲမှာရှိနေရတာပိုကောင်းမယ်လို့ယူဆလာတယ်လို့ထင်ပါတယ်။ဒါကကောင်းတဲ့လက္ခဏာပါ။ဒါကစစ်တပ်ဘလောက်ထိစောင့်တည်ရမရဖြစ်နေတာကိုလည်းပြသပါပါတယ်။အာဆီယံထိပ်သီးအစည်းအဝေးမှာနိုင်ငံရေးကိုစားမပြုတဲ့စစ်ကောင်စီရဲ့ကိုယ်စားလှယ်ကိုဆက်ထားရှိခြင်းအပြင်ခုခံဒေါ်လာရင်းအင်အားစုတွေကိုငြင်းချမ်းတဲ့နီလန်းနဲ့အာဏာလွှဲပြောင်းပြီးတော့အသွင်ကူးပြောင်းဖို့အာဆီယံအနေနဲ့မြန်မာအာဏာသိမ်းစစ်ဆိုရကိုပိုဩဇာလွှမ်းမိုးနှားချနိုင်မယ်လို့
transition to a peaceful transfer of power to the rebel forces.
So could this summit be a good okay ဒါဆိုရင်ဒီထိပ်သီးအစည်းအဝေးကပေါ့နော်သက်ဆိုင်ရာအင်အားစုအားလုံးနဲ့တွေ့ဆုံဆွေးနွေးဖို့တောင်းပေးနိုင်တဲ့နေရာကောင်းလို့ပြောလို့
Among
all the concerned parties
I think for this particular ASEAN summit I don't see any dialogue between the
ဟုတ်တယ်ဒီသဘောကိုပြန်ကြည့်ရရင်အခုထက်ထိမြန်မာနိုင်ငံတွင်းကမတူညီတဲ့အစုအဖွဲ့တွေချင်းချင်းတွေ့ဆုံဆွေးနွေးတာမျိုးမရှိသေးပါဘူးဒါပေမဲ့အင်ဒိုနီးရှားကဒေါ်လာရင်းအင်အားစုတွေကိုထိတွေ့ဆက်ဆံလာတာကမတူကွဲပြားဖြစ်နေတဲ့အစုအဖွဲ့တွေကြားလူသဘောတွေ့ဆုံပွဲဖြစ်လာနိုင်ဖို့လမ်းဖွင့်ပေးလိုက်တာပါဒီနေ့စောပိုင်းကအာဆီယံအဖွဲ့ဝင်နိုင်ငံတချို့ကအစိုးရအဖွဲ့ဝင်တွေနဲ့ကျွန်တော်စကားပြောကြည့်တော့ကသူတို့ကဒေါ်လာရင်းအင်အားစုတွေနဲ့ထိတွေ့ဖို့အတော်လေးတွန့်ဆုတ်ကြောင်းပြောပါတယ်ခင်ဗျားသိတဲ့အတိုင်းပဲအာဆီယံကပြည်တွင်းရေးကိုဝင်ရောက်မဆော့ဖက်ရေးမှုပေါ်အခြေခံပြီးတော့တည်ဆောက်ထားတာပါဒီရည်ရည်ချက်အရကြည့်ရင်အတိုက်ခံအင်အားစုကိုထိတွေ့ဆက်ဆံတာကမြန်မာနိုင်ငံရေးကိုဝင်ရောက်ဆွတ်ဖတ်တာလို့ယူဆနိုင်ပါတယ်။ဒါကြောင့်ဒါဟာသူတို့အတွက်အတော့ကိုကြီးမားတဲ့ချင်းကပ်မှုလို့ကျွန်တော်ထင်ပါတယ်။ဒါကြောင့်အင်ဒိုနီးရှားကအတိုက်ခံကိုတန်တမန်အဆင့်ထိတွေ့ဆက်ဆံလာပြီးဆိုတော့နောက်လာမယ့်အာဆီယံဥက္ကဋ္ဌမလေးရှားကလည်းဒီလမ်းကြောင်းတိုင်းလိုက်လှုပ်လာနိုင်ပါတယ်။ဒေါ်လာရင်းအင်အားစုတွေနဲ့အာဏာသိမ်းစစ်တပ်ကိုထိတွေ့ဆက်ဆံပြီးအလို့သဘောတွေ့ဆုံမှုဖြစ်လာအောင်လုပ်ပြီးအကြက်တဲအတွက်အဖြေရှာရေးလမ်းစဉ်ကိုချမှတ်နိုင်ပါတယ်။ဒါကတိတ်မြင်မြန်ဆန်ဆန်နဲ့တော့ဖြစ်လာမှာမဟုတ်ပါဘူး။ဒါဟာအတော့ကိုရှေ့ကြမဲ့လုပ်ငန်းစဉ်ဖြစ်ပေမဲ့အာဆီယံအဖွဲ့မှာအရင်ကဒီလိုတွေ့ကြုံမျိုးရှိခဲ့ဘူးပါလေ1980ခုနှစ်နောက်ပိုင်း1990ခုနှစ်အစောပိုင်းတုန်းကကမ္ဘောဒီးယားအကြက်တဲပြည်တွင်းစစ်ကာလတုန်းကပါအဲ့ဒီချိန်တုန်းကအင်ဒိုနီးရှားဥဆောင်တဲ့အာဆီယံကတဘုံတက်တွေနဲ့ဖနွန်ပင်ဆိုးရွားကိုအချင်းချင်းအလွတ်တဘောဆွေးနွေးဖို့ကူညီပေးခဲ့ပါလေအဲ့ဒီလုံဆောင်ချက်တစ်စိတ်တစ်ပိုင်းဖြစ်1991ခုနှစ်မှာငြိမ်းချမ်းရေးသဘောတူညီချက်တရရယူနိုင်ခဲ့ပြီးတော့ကမ္ဘောဒီးယားပြည်ပခါကိုချုပ်ငြိမ်းစေခဲ့ပါလေ
ending of the Cambodian conflict
so looking ahead how so ro shi la me anagat myma pratipakha ma soe mo no di asean phwe ye khan khanda ga bulu set shi nei me mya in the myanmar conflict
I hope the asean summit will actually announce a new way to deal with the myanmar crisis
myma jet de ko kain re phi shi yi nilan tit tyet ko asean ga aman de ge jinya nai bu myo le ma le dutiya ni ne ga ro asean ni ne sit so ya ko kain re niya ma မြန်မာအကြက်တဲကိုကန်တွေဖြည့်ရှင်းဖို့အမှန်တကယ်စိတ်ပါဝင်စားတဲ့နိုင်ငံတွေပါဝင်တဲ့အသေးစားအဖွဲ့ငယ်တွေဖွဲ့ပြီးတော့ချင်းကပ်ပုံနီးနာနဲ့အဖွဲ့ကိုပြန်လည်ဖွဲ့စည်းတင့်တယ်လို့ကျွန်တော်ထင်ပါတယ်။ထိုင်းဆိုရင်တော့မြန်မာနဲ့ကက်ရက်တည်ရှိနေတာကြောင့်အာဆီယံရဲ့အဓိကဆုံးဖြတ်ချက်ချမှတ်တဲ့လုပ်ငန်းစဉ်တွေထဲမှာထိုင်းနိုင်ငံပါဝင်ဖို့အလွန်အရေးကြီးပါတယ်။ဒါမှသာအာဆီယံအဖွဲ့အတွင်းမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အကွဲအကွဲပြားပြားဖြစ်နေတာတွေကင်းဝေးစေမှာပါ။ ခင်ဗျားပြောခဲ့သလိုပဲလာအိုမှာကချင်းကပ်မှုတစ်ခုကမ္ဘောဒီးယားမှာကနောက်တစ်ခုအခုအင်ဒိုနီးရှားကလည်းအစည်းအဝေးကိုအင်ရှင်ဖြစ်လက်ခံကျင်းပခဲ့တယ်ဆိုတော့မြန်မာအရေးမှာအာဆီယံအတွင်းမှာကိုမတူကွဲပြားတဲ့အစုအဖွဲ့တွေကမတူညီတဲ့လှုပ်ဆောင်ချက်တွေလုပ်နေကြပါတယ်ဒါဟာအာဆီယံအဖွဲ့ဝင်နိုင်ငံတွေကြားစည်းလုံးညီညွတ်မှုမရှိတာနဲ့မညီညွတ်မှုကိုပုံပေါ်စေပါတယ်အဲ့လိုဖြစ်နေတယ်ဆိုတာအချက်ပြနေပါတယ်အာဆီယံအနေနဲ့ဒီချက်ကိုထည့်သွင်းစဉ်းစားသင့်ပါတယ်ဒါပေမဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေဟာတင်းငယ်တဲ့အစုအဖွဲ့ခွဲပြီးတော့လှုပ်တဲ့နည်းလမ်းကိုတိတ်ပြီးတော့သဘောမချဘူးထင်ပါတယ်။အဖွဲ့ဝင်10နိုင်ငံလုံးပါပြီးသဘောတူညီမှုရယူဆုံးဖြတ်ချက်ချတဲ့လုပ်ငန်းစဉ်ကိုပဲသူတို့လိုလားနေတော့ပါပဲ။ဒါပေမဲ့စဉ်းစားကြည့်ပါ။ပါဝင်တဲ့နိုင်ငံအစုအဖွဲ့ကပူကြီးလေမတူညီတဲ့အကျိုးစီးပွားတွေကိုထည့်သွင်းစဉ်းစားလို့ရှေ့ကိုဆက်နိုင်ဖို့ကပူနှေးလေဖြစ်ပါတယ်။ဒါကြောင့်အာဆီယံအနေနဲ့သူ့ရဲ့လုပ်ငန်းစဉ်ကိုပြောင်းလဲဖို့တတ်သိရှိဖို့လိုပါတယ်
။ So ASEAN must have the courage to change how it operates
ASEAN ဘတ် ASEAN ကမြန်မာအရေးပေါ်သူတည်တူရဲ့အမြင်ကိုကုငင်းချမ်းအေးဆက်သွယ်မေးမြန်းထားတာကိုကြည့်ရှုနားဆင်ခဲ့ရတာပါအခုဆက်ပြီးတော့အပတ်စဉ်တင်ဆက်နေကြစီးပွားရေးအစီအစဉ်လှည့်ပါမြန်မာစားလုပ်ရေးလုပ်ငန်းကဏ္ဍမှာ2024ခုနှစ်အတွင်း 1.6 ရာခိုင်နှုန်းကျဆင်းမယ်လို့သူတည်တနာစာဆောင်တစ်ခုကထောက်ပြလိုက်ပါတယ်နေဆက်ဒေသတွေမှာတော့စားလုပ်ရေးလုပ်ငန်းတချို့ဆက်လက်ဖြစ်ထွန်းနေပြီးတော့ပြည်မကြီးဘက်မှာနှေးကွေးသွားတာလို့လုပ်ငန်းရှင်တွေကပြောပါတယ်ဒီဘက်စီးပွားရေးအစီအစဉ်မှာမတ်တန်ဂီထိုက်တင်ပြပေးထားပါတယ်ခင်ဗျာ
ရွှေတရီကန်ဒေတာကန်ကန်ထရိုက်တာကိုမဦးတယောက်ဒေတာမှာရေးကြီးနေတာကြောင့်လုပ်ငန်းတွေခဏရပ်ထားပြီးရေးဘေးကူညီပေးနေရတယ်လို့ VOA ကပြောပါတယ်ထိုင်းလာအိုမြန်မာနယ်စပ်ကရွှေတရီကန်ဒေတာမှာတော့စောက်လုပ်ရေးလုပ်ငန်းတွေရှိနေတာပါမဲခေါင်မြစ်ချောင်းကနေတရုတ်ပြည်ဘက်ကတင်မောနဲ့ဆောက်လုပ်ရေးလုပ်ငန်းသုံးပစ္စည်းတွေတည်ယူလာပြီးအဆောက်အုံဆောက်လုပ်ရေးလုပ်ငန်းခွင်တွေရှိတယ်လို့ဒေတာတွင်းကပြောကြပါတယ်။ဒေတာရင်းမှာဆောက်လုပ်ရေးလုပ်ငန်းတွေရှိနေတာကြောင့်ပြည်မာကြီးကနေလုပ်သားတွေရွှေ့ပြောင်းအလုပ်လာလုပ်ကြတယ်လို့လည်းကန်ထရိုက်တာကိုမဦးကပြောပြပါတယ်
။ဒီတွင်းကဈေးတွေအလုပ်အားလိုအပ်ရှာတဲ့ခါကျတော့ဒီတက်ငွေကလေဘာက2000ဆို2000နဲ့ပဲသွားနေကြတာဟုတ်1000ခွဲဟို2000ကိုဒီတွင်းက2000မှာပေါက်နေတာဟုတ်ဒီမှာ2000ခွဲနဲ့ခေါ်လိုက်တဲ့ခါကျတော့သူကပျော်ပြီးလာကြတာလေ
ဟုတ်
ပျော်ပြီးလာကြတာဆိုတော့ဒီမှာကပန်းငွေပဲသုံးတဲ့ခါကျတော့ဒီမှာကတကယ်ပေါက်သေးက400ဆိုတော့ခုပေါက်သေးနဲ့ဘတ်ပေါက်သေးနဲ့ဆိုရင်6640နဲ့6640ပေါက်ဝင်ပေါက်တာကို6900လောက်ကျပ်ငွေနဲ့ဆို6900လောက်ရက်ပေါက်သေးဖြစ်ကြတယ်ဒီမှာကဒီမှာကအလုတ်ကြိုင်ကအကုန်လုံးရက်တဲ့တော်တော်များများကရက်လိုက်တဲ့အနေအထားမျိုးရှိတဲ့ခါကျတော့တချို့သက်ဆိုင်တဲ့မဖြစ်တော့ကလေးပဲဖြစ်မထင်နဲ့စောင့်နေကြတာကရက်လိုက်တဲ့ခါကျတော့လုတ်သားအင်အားတွေကမလုတ်အလုတ်သားတွေအားနေကြတာပေါ့လုတ်လက်မဲ့တွေများနေတာလေအလုတ်လက်မဲ့တွေများနေတဲ့ခါကျတော့ဒီလိုလက်ဆက်မျိုးလေးတွေတက်လာတယ်တော်တော်ယူရီးယားနိုင်ငံတွေသွားလုတ်ကြတယ်အဲ့လိုကိုထွက်လို့ရတဲ့နိုင်ငံကိုထွက်ပြီးလုတ်ကြတာပေါ့အဲ့လိုလုံးလုံးကတော့တချို့အပြောင်းလဲရတဲ့တော်တော်များများကဒီဒီတွင်းမှာလုံးရင်လုံးတဲ့လူတွေကြတော့မလုံးနိုင်ကြတော့ဘူးလေလုံးဝရှုံးမိုင်းနဲ့ပြနေဟိုအရှုံးပြနေတာပေါ့အလုံးမှာကိုသူတို့အလုံးပဲတင်တာဆွဲတာတငယ်ချင်းလို့ဆိုပြောတယ်တင်တာဆွဲတာဈေးတုံးတွေဘလို့ပဲပြီးတော့အမြင့်ဆုံးနဲ့ပဲရကြခုနေထားတဲ့ဆိုသူတို့လှုပ်လိုက်ရင်ရှုံးမယ်လှုပ်လိုက်ရင်ရှုံးမယ်
ပြည်မာထဲမှာအလုတ်အကန်ရှာပတာကြောင့်နေဆက်ကိုရွှေ့ပြောင်းလာပြီးဆောက်လုပ်ရေးလုပ်ငန်းခွင်တွေမှာအလုတ်လုတ်ကန်ကြသူတွေကလစာနဲ့ရကြတာမဟုတ်ဘဲနေစားလုပ်သားတွေအဖြစ်အလုတ်လုံနေကြတာဖြစ်ပါတယ
်ကျွန်တော်ဒီမှာကကျွန်တော်ဘယ်လိုပြောမလဲနေစားကပဲတနေ့ပေါ့တနေ့တာကိုနေစား daily ကြီးပဲရှင်းတာလေ daily ကြီးပဲရှင်းတာကျွန်တော်တို့ကနေစားကနဲ့ပဲရှင်းတယ်လစာနဲ့မဟုတ်ဘူးပေါ့နေစားကဟိုမှာ15ရက်တခါရှင်းတာရှိတယ်တစ်လတခါရှင်းတာရှိတယ်ဆင်းနိုင်တဲ့နေပဲရတယ်မဆင်းနိုင်တဲ့နေပြရဘူးပေါ့
မြန်မာဆောက်လုပ်ရေးလုပ်ငန်းခန္ဓာမှာအခု2024ခုနှစ်အတွင်း 1.6 ရာခိုင်နှုန်းလောက်ကျဆင်းမယ်လို့ Research and Markets .com ရဲ့မြန်မာ Construction Industry Report 2024မှာဖော်ပြပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေလျှက်စင်ပြီးပြတ်တောက်မှုမြန်မာကျန်းမာရေးတန်ဖိုးကျဆင်းမှုလုံသားမလုံလောက်မှုဆောက်လုပ်ရေးပစ္စည်းဈေးနှုန်းကြီးမြင့်မှုတွေကြောင့်ရင်းနှီးမြှုပ်နှံသူတွေနဲ့ဝယ်ယူသုံးစွဲသူတွေရဲ့ယုံကြည်ချက်လျော့သွားစေတယ်လို့အစိုးရကထောက်ပြပါတယ် ဒါပေမဲ့လည်းတည်ယူပို့ဆောင်ရေးပြန်ပြင်းမြဲစွန့်အင်ဖွံ့ဖြိုးရေးတို့မှာယင်းနှိမ့်ညံ့မှုနဲ့သုံးစွဲမှုတိုးလာနိုင်တာကြောင့်စားလို့ရေလုပ်ငန်းခန္ဓာအပေါ်ရေတို့အတွက်အထောက်ပံ့ဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းဖော်ပြပါတယ်။ပြည်တွင်းစားလို့ရေလုပ်ငန်းတွေကတော့နှေးကွေသွားပါတယ်။ဒါပေမဲ့လိုအပ်ချက်ကတော့ကြီးမားနေဆဲဖြစ်ပါတယ်။နေဆက်ဒေတာတွေမှာတော့အထူးသဖြင့်တစ်ဖက်နိုင်ငံကငွေကြေးနဲ့လုပ်ငန်းတွေလက်ခံအလုပ်လုပ်ကြတာကြောင့်လုပ်ငန်းလေပတ်မှုတချို့ဆက်ပြီးတော့ဖြစ်ထွန်းနေပါတယ်။ရွှေတရီကန်ဒေတာကန်ကန်ထရိုက်တာကိုမာဦးကတော့ဒေတာရင်းလုပ်ငန်းလေပတ်မှုပုံစံကိုအခုလိုပြောပြပါတယ
်။နောက်အပြောင်းလဲကတော့ဒီမှာကကျွန်တော်တို့နေဆက်မှာပတ်ပဲသုံးတာဆိုတော့လေယူရီးယားငွေပဲသုံးတဲ့ခါကျတော့အပြောင်းလဲရတာမဖြစ်ပါဘူး။အဲကျက်ငွေနဲ့ကျတော့ဒီကျွန်တော်တို့လီဘာကလီဘာတချို့လီဘာသုံးလီဘာတွေဆိုမြန်မာပြည်ကနေခေါ်တဲ့ခါကျတော့သူတို့ကသူတို့တွေပူပြီးတော့လီဘာတွေလီဘာကတွေပိုသက်တာလာပေါ့ကျွန်တော်တို့ဒီမှာသုံးတာလီဘာကကလီဘာကတနည်းကိုဘတ်400ဆိုရင်ဘတ်400တနည်းကိုဆရာတယောက်ကိုဘတ်400ဆိုရင်ဥငွေနဲ့ဆိုရင်သူက900လောက်ကြာတာ哦သူမြန်မာငွေနဲ့ဆိုလူကိုဆရာတယောက်900ကျပ်ငွေနဲ့900ဆိုဒီမှာပြည်မှာက2000လောက်ပေးခေါ်ရဆရာတယောက်ကရနေပြီရောအဲ့လေကျွန်တော်ကတော့ဒီဘာကအရသက်တာသွားတာပေါ့
တချိန်တည်းမှာပဲမြန်မာနိုင်ငံတွင်းမတည်ငြိမ်မှုတွေကိုထောက်ပြပြီး Thai Siam Cement Group SCG ကုမ္ပဏီကမြန်မာနိုင်ငံတွင်းကဘီလက်မြေစက်ရုံနှစ်ရုံကိုပိတ်လိုက်ပြီးပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းလုပ်ငန်းချက်မဲ့အစီအစဉ်တွေကိုလည်းဆိုင်းငံ့ခဲ့ရကြောင်း Siam Cement Group ရဲ့အမှုဆောင်ဒုတိယဥက္ကဋ္ဌရဲ့ပြောဆိုချက်ကိုကိုးကားပြီး The Nation's ကဖော်ပြပါတယ် The Nation သတင်းစာနဲ့လုတ်တဲ့မေးမြန်းခန်းမှာသူကအခုလိုပြောသွားတာပါမြန်မာနိုင်ငံတွင်းကလုပ်ငန်းတွေပြန်ဆနိုင်ရေးကတော့မျှော်လင့်ချက်မရှိသေးဘူးလို့လည်းသူကပြောပါတယ် Thai SCG လုပ်ငန်းကြီးအနေနဲ့တော့ဝန်ထမ်းတွေရဲ့အသက်အန္တရာယ်ဆိုရင်ချက်ကြောင့်လုပ်ငန်းတွေလက်ပတ်မှာမဟုတ်ဘူးလို့လည်းပြောပါတယ် Research and Market Stock ရဲ့မြန်မာ Construction Industry Report 2020မှာတော့2022ခုနှစ်ကနေ2028ခုနှစ်အတွင်းပြန်ပြင်းပြင်းစွန့်အင်အခြေခံအဆောက်အုံစီမံကိန်းတွေနဲ့ကုန်ထုတ်လုပ်ရေးတို့မှာရင်းနှီးမြှုပ်နှံမှုတွေကြောင့်မြန်မာနိုင်ငံတွင်းစောက်လုပ်ရေးကဏ္ဍမှာပြင်းမြ 3.6 ရာခိုင်နှုန်းလောက်တိုးလာမယ်လို့ခန့်မှန်းထားပါတယ်
မြန်မာစီးပွားရေးနှေးကွေးလာနေတဲ့အကြောင်းအပတ်စဉ်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်တင်ဆက်ပေးကြတာပါအခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုဆက်ပြီးတော့ရှုစားကြအောင်ပါစစ်ပွဲတွေအပြီးသတ်မရက်သေးတဲ့ကရင်ဒေသထဲမှာလုံခြုံရေးအဓိကဦးစားပေးပြီးတော့လူငယ်တွေပညာသင်နေကြပါတယ်ကရင်ဒေသကဒီပလိုမာဘွဲ့ပေးတဲ့ကရင်လူမှုသိပ္ပံကောလိပ်အကြောင်းမတ်စုမြတ်မုံကလူမှုရှုခင်းအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံအရှေ့ပိုင်းမှာရှိတဲ့ကရင်နီလွတ်မြောက်ဒေသတစ်ခုမှာဒီပလိုမာဘွဲ့ပေးတဲ့ကရင်နီလူမှုသိပ္ပံကောလိပ်ကျောင်းတစ်ကျောင်းရှိပါတယ်။အခု2024ခုနှစ်ကနေ2026ခုနှစ်ပညာသင်နှစ်အတွက်စက်တင်ဘာ1ရက်ကကျောင်းစာဖွင့်လို့ကျောင်းသူကျောင်းသားတွေကျောင်းတက်နေကြပါပြီ။လူမှုရေးသိပ္ပံဘာသာရပ်ဒီပလိုမာတန်းကိုအခုကဒုတိယအကြိမ်မြောက်ဖွင့်လှစ်သင်ကြားပေးနေတာဖြစ်ပါတယ်။စစ်ပွဲတွေနဲ့မငြိမ်းချမ်းသေးတဲ့ကရင်နီဒေသတွေကဒီပလိုမာဘွဲ့ပေးတဲ့ကရင်နီလူမှုသိပ္ပံကောလိပ်နဲ့ပတ်သက်လို့ကျောင်းအုပ်ကြီးမခင်ဆန္ဒညွန့်နဲ့မေးမြန်းထားပါရရှင
်အခုကျမတို့ဒီတစ်ခါဒီပလိုမာပရိုဂရမ်မှာဆိုရင်အာဟိုဟာအယောက်120ကျော်လျှောက်တယ်ပေါ့နော်အယောက်120ကျော်မှာမှအာလျှောက်လာကျမတို့နေရာအစုံကရင်နီဒေတာနေရာအစုံကျမတို့လျှောက်လာရခြင်းနဲ့အာနေရာအစုံခေါ်ယူတာတွေလုပ်ဆောင်တယ်ပေါ့နော်အဲ့ဒီမှာမှကျမတို့50တယောက်ပဲလက်ခံတင်ချပေးနိုင်မှာဖြစ်တယ်ပေါ့နော်ဒီကာလအတွင်းစီမံခန့်ခွဲရတဲ့အခါမှာအငွေကြေးအရင်းမြစ်ပဲပြောစီမံခန့်ခွဲမှုကိုနိုင်တဲ့အတိုင်းတာပေါ့နော်ဒီအကန့်အသတ်ပေါ်မှာမူတည်ပြီးတော့မှအာပြီးတော့အကြောင်းရဲ့အကြောင်းကလည်းလူအများကြီးလက်ခံလို့ရတာမျိုးလည်းမဟုတ်ဘူးလေပေါ့နော် campus အခြေအနေအဲ့လိုမျိုးပုံမျိုးလည်းမဟုတ်တော့အဲ့လိုဆိုတော့ဒီလိုအကန့်အသတ်တွေနေထားမှာအာကျမတို့တစ်ကြောင်းဆိုလက်ခံနိုင်တဲ့အရေးအတွက်က40ကျော်50 60ဒီ range ကြားမှာပဲရှိရပေါ့နော်
ဆိုတော့ဒါအခုကဒါကီယနီလူမှုသိပ္ပံကောလိပ်ကဒီကီယနီဒေတာထဲမှာဖွင့်ထားတာဖြစ်တော့ပေါ့နော်ဒီဟိုလုံးဝငြိမ်းချမ်းနေတဲ့နေရာမျိုးတော့လည်းမဟုတ်သေးဘူးပေါ့လေဆိုတော့ဒီစစ်ပွဲတွေအပြီးတိုင်ဟိုမရက်သေးတဲ့ဒေတာမျိုးမှာဒီပညာသင်ကျင်တဲ့လူငယ်တွေပေါ့နော်ဘလောက်ထိလိုလိုလားလားရှိကြတယ်လို့ဆီယမ်မအနေနဲ့မြင်ရပါလဲရှင်
ရှောက်လွာခေါ်ပြီးဆိုတော့သူတို့ဟိုဟာမေးမြန်းကြတာလေပေါ့နော်အဲ့ဒါလေပြီးတော့နောက်ထပ်တစ်ခုကကြတော့ရှောက်လွာခေါ်တဲ့ process တစ်ချက်လုံးမှာဆိုရင်လည်းဘလောက်နေရာဒေတာအာဝေးလံနေပလေးစီခက်ခဲနေပလေးစီသူတို့လည်းလည်းမေးအောင်စူးစမ်းကြတယ် internet အဆင်မပြေဘူးဆိုတော့အဆင်ပြေအောင်သူတို့အာစီမံပြီးတော့မှ interview ဝင်တာရေးပြဆောင်မှုကို internet ကနေဖြေတာဒါမျိုးတွေသူတို့အများကြီးစူးစမ်းအထောက်ကြရတယ်ပေါ့နော်ဒီခက်ခဲကန့်သက်တဲ့ကြားကနေပြီးတော့ဒီကျောင်းသားကျောင်းသူတွေရဲ့မိဘတွေအနေနဲ့ကလည်းသူတို့သားသမီးတွေကိုဆက်ပြီးပညာသင်ကြားခွင့်ရချင်တယ်ဘာဖြစ်လို့လဲဆိုတော့ပညာကွင့်ကလည်းမမီနိုင်တော့တာ၄နှစ်မိဘလောက်ရှိသွားပြီ၄နှစ်ကျော်သွားပြီပေါ့နော်၄နှစ်ကျော်သွားပြီဖြစ်တဲ့အတွက်အခုလိုမျိုးမိဖင်မှာတခြားတနေရာကြီးဝေးသွားကြမလို့ဘူးပြီးတော့ပညာသင်ကြားဖို့အတွက်လည်းပတ်စံနေမပေးပတ်စံကုန်ကြခံစရာလည်းမလိုဘူးနေစိတ်စားစိတ်လည်းပူပင်စရာမလိုဘူးပေါ့နော်အဲ့လိုမျိုးပညာသင်ကြားအခွင့်အလမ်းကအများကြီးလိုအပ်တယ်သူတို့တွေအနေနဲ့လည်းဟိုဟာအရင်လိုလားတောင်းတာတဲ့ပုံစံမျိုးကိုကျွန်တော်တို့တွေ့ရတယ်ပေါ့နော
် Granny Data ရဲ့မှာဆိုတာကဟိုတိုက်ပွဲတွေကလုံးဝရမသွားသေးတဲ့ data ဖြစ်တယ်ပေါ့လေဆိုတော့အဲ့လို data မှာဆရာမခုနပြောသလိုပဲဒီနေရာထိုင်ခင်းအခက်အခဲအကန့်အသတ်ပေါ့လေရှိတဲ့တစ်ချိန်တည်းမှာပဲဒီကျောင်းသားကျောင်းသူတွေဆရာဆရာမတွေအတွက်ကဒီလုံခြုံရေးတတိကိုအမြဲတမ်းရှိနေဖို့အတွက်ကရောဘလောက်ဟိုအရေးကြီးတတိလိုအပ်လဲရှင့
်အဓိကကတော့လုံးကြုံကြီးကပထမဦးစားပေးပေါ့နော်ကျမတို့အခုကြောင်းဖွင့်တာ3နှစ်ညီပါရှိပြီပေါ့နော်ဒီတစ်ချက်လုံးမှာကျမတို့တနေရာထဲမှာအခြေချပြီးတော့မှကြောင်းဖွင့်နိုင်ခဲ့တာမျိုးမဟုတ်ဘူးပေါ့နော်ဒီကာလထဲမှာကျမတို့၄ခါလောက်ကြောင်းနေရာရွှေ့ပြီးသွားပြီပေါ့နော်အဲ့လိုဆိုတော့ရွှေ့လိုက်ပြန်ဆောက်လိုက်လှုပ်လိုက်ပေါ့နော်ဒီလိုမျိုးနဲ့ပဲကျမတို့ရှိဆက်တယ်ပေါ့နော်ကုအနေထားမှာကတော့ကျမတို့အတက်နိုင်ဆုံးဟိုကြောင်းရဲ့ဒီနေရာနေထိုင်တဲ့နေရာမှာပုံကူချင်းပါညာခိုင်ခန့်လုံးချုံမှုပဲပြောပြောပေါ့နော်အဲ့ဒါတွေကိုကျမတို့ဒီချာစီမံထားရှိရတာမျိုးဟာလုပ်တယ်ပေါ့နော်ပြီးတော့နောက်ထပ်တစ်ခုကလုံခြုံရေးနဲ့ပတ်သက်တဲ့နေ့စဉ် daily life မှာလည်းလုံခြုံရေးနဲ့ပတ်သက်တဲ့ဒီ sensitivity ပေါ့နော်အဲ့ဒါဟာနဲ့ပတ်သက်လို့လည်းကိုကျောင်းအဖွဲ့ဝင်တွေအဲကျောင်းဆက်ဆံမဖွဲ့ဝင်တွေကျောင်းသားကျောင်းသူတွေနဲ့ကျောင်းကိုတည်တဲ့ဒီလူတူအတိုင်းဝိုင်းထဲမှာလည်းဒီလုံခြုံရေးတတိကိုလည်းအများကြီးတတိထားပြီးတော့ကျမတို့နေထိုင်ဆက်သွယ်ကြရပေါ့နော်ပြီးတော့နောက်ထပ်တစ်ခုကနေရင်တို့ဘာလို့လာပြီဆိုရင်လည်းဘယ်လိုမျိုးဟိုဟာ response လုပ်ရမလဲဆိုတဲ့အခြေခံအသိမျိုးပေါ့နော်အဲ့ဒါကတော့အားလုံးမှာရှိကြတယ်ကျမတို့လည်းဟိုဟာတက်နိုင်သလောက်လေးလာတာသိနေကြရပေါ့နော်အဲ့လိုပုံစံမျိုးနဲ့ပဲတော်တော်ဟိုဟာဆက်ပြီးတော့တော်ဖြစ်တယ်ပေါ့နော်
ဆိုတော့အခုနှစ်ပညာအခုတစ်ခေါက်ပညာသင်နှစ်ပေါ့လေဒါဒုတိယအကြိမ်မြောက်ဒီပလိုမာတန်းက2024ကနေ2026ဟိုတစ်နှစ်ခွဲဖွင့်တယ်လို့နားလည်ပါတယ်ဆိုတော့ဒီဘာသာရပ်တွေကိုဆရာမတို့ဘယ်လိုပုံစံမျိုးနဲ့သင်ကြားပေးပါလဲဆရာဆရာမတွေကဒီလူကိုယ်တိုင်သင်ပေးလားနောက်ဒီနိုင်ငံတကာဆရာဆရာမတွေနဲ့ဒီ online ပေါ်ကချိတ်ဆက်သင်ပေးတာမျိုးရောပါပါလားရှင်
ဒီနှစ် second batch မှာကကြတော့ကျမတို့ foundation course 6လပါတော့ foundation course ကိုကကြတော့ကျမတို့မြေပြင်ကဆရာကိုပဲကျမတို့ရာခိုင်နှုန်းများများပေါ့နော်အတက်နိုင်ဆုံး 90% လောက် 80% လောက်ကိုကျမတို့ foundation course မှာသွားမယ်ပေါ့နော်အဲ့လိုဆိုတော့ပြီးသွားရင်နောက် regular course နောက်နှစ်ထဲစတဲ့အခါကြတဲ့အခါကြရင်တော့ကျမတို့ resource က2000ရနေပဲလိုက်what joining the CSMR resource data ရဲ့အဆုံးလိုအပ်တာဖြစ်တဲ့တွေ့ကျမတို့ regular course မှာကတော့ online ကနေတင်လေ့လာတင်ပြီးတော့တစ်ဝက်မြေပြင်မှာကသင်ကြားပေးတာတစ်ဝက်ပေါ့နော်အဲ့လိုပုံစံမျိုးနဲ့ဆက်ပြီးတော့တွားရမှာဖြစ်တယ်ဒါပေမဲ့ဒီ assignment တွေ lead ဟာဒီ self prepare activities တွေအတွက်ကြီးကြပ်တာကတော့မြေပြင်ကနေကျောင်းမှာပဲကျမတို့ဟိုအနည်းငယ်ကြီးကြပ်တာဖြစ်တယ်ပေါ့နော်
ဆိုတော့အခုဆိုရင်ဆရာမဆောဆောပြောခဲ့သလိုဆိုရင်ဒါဒုတိယတစ်ခေါက်ဒီပလိုမာတန်းပေါ့လေပထမတစ်ခေါက်ဒီပလိုမာတန်းတုန်းကအယောက်30ဒီပလိုမာဘွဲ့ရသွားကြတယ်ပေါ့လေဆိုတော့အဲ့လိုဟိုဒီပလိုမာဘွဲ့ရသွားတဲ့အကြောင်းသူတွေအနေနဲ့ရောတခြားနိုင်ငံခြားတက္ကသိုလ်တွေပေါ့နော်ဆက်ပြီးတော့တက်နိုင်ဖို့အတွက်ကဟိုချိတ်ဆက်ထားတာမျိုးရှိလားဟိုမေဂျနာကဒီရှေ့ဆက်ပြီးတော့မှဟိုပညာသင်ခြင်းတဲ့အကြောင်းသူကျောင်းသားတွေအတွက်ကဘယ်လိုမျိုးအခွင့်အလမ်းတွေရှိနိုင်ပါလဲရှင
်လောလောဆယ်ကျမတို့ဒီနိုင်ငံတကာအကြောင်းအနေနဲ့ဆက်ပြီးတော့တက်နိုင်အောင်ကကြတော့ကျွန်တော်တို့ diet အဲ့လိုမျိုးချိတ်ဆက်ပြီးတော့ bridge လုပ်ပေးတဲ့အခွင့်အလမ်းမျိုးတွေကကျွန်တော်တို့စီစဉ်နိုင်သေးဘူးပေါ့နော်။ပထမဦးဆုံးအနေနဲ့ကျွန်တော်တို့ဘာလို့ကြိုးစားနေရလဲဆိုတော့ဒီ academic accreditation ပေါ့နော်။ဒီအကြောင်းရဲ့ဒီစိတ်မြင့်ပညာ program ကအရည်သွေးပိုင်းဆိုင်ရာအရာစံနှုန်းတစ်ခုရှိရယ်ဆိုတော့ဟာလိုမျိုးရအောင်ကျွန်တော်တို့ကြိုးစားနေရဖြစ်တယ်ပေါ့နော်။အကြောင်းကအကြောင်းသူအကြောင်းသားတွေကတော့ကျောင်းတက်နေစဉ်ကာလအတွင်းမှာသူရဲ့ academic ပိုင်းဆိုင်ရာ skill ပေါ့နော်။skill ပိုင်းက knowledge ပိုင်းကအကောင်အတတ်နိုင်ဆုံးเนาะဖြည့်ဆည်းပေးလိုက်တယ်။သူတို့ ကြောင်းပြီးသွားပြီဆိုတာနဲ့အလုံးလျှောက်တာပဲဖြစ်ဖြစ်ကြောင်းဆက်လျှောက်ချင်တာပဲဖြစ်ဖြစ်သူတို့တရရည်ဖြစ်အောင်သူတို့ဘောက်သူတို့ကိုချီကိုလက်နဲ့အလုံးနိုင်အောင်ဆက်ပြီးလျှောက်နိုင်အောင်ပေါ့နော်အဲ့လိုမျိုးကျမတို့ကြောင်းတက်နေစဉ်ကာလနောက်ဆုံး final semester မလောက်ပါလေရကျမတို့အပတ်စဉ်ပေါ့နော် scholarship information အဲ့လိုမျိုး sharing session လုပ်ပေးရပေါ့နော်ဘယ်လိုရလျှောက်ရလဲဆိုတာပြောပေးရသူတို့ရင်သားသွားအောင်ပေါ့နော်ကျမတို့ရည်ရှိမှာတော့နောက်တစ်ဆင့်အနေနဲ့နိုင်ငံတကာတက္ကသိုလ်တွေနဲ့ collaboration လုပ်ပြီးတော့မှအဲ့လိုမျိုး scholarship ကိုတိုက်ရိုက်သွားနိုင်အောင်အဲ့လိုမျိုးတိုက်ရိုက်ချိန်ဆနိုင်တဲ့ပြင်ပမှုရအောင်တော့စပီကျူစားဖို့လည်းရှိတယ
်။ကရင်နီလူမှုသိပ္ပံကောလိပ်ကျအုပ်ကြီးမခင်ဆန္ဒညွန်ပါရှင်။တိုက်ပွဲတွေနဲ့မငြိမ်းချမ်းသေးတဲ့ကာလမှာကို့အတွက်အကောင်းဆုံးရေရှည်ကြံမဲ့ရင်းနှီးမြှုပ်နှံမှုကပညာရေးဖြစ်တယ်လို့သူကပြောပါရဲ့ရှင်။ကျွန်မဆုမြတ်မမ
။ကရင်နီလူမှုသိပ္ပံကောလိပ်အကြောင်းမဆုမြတ်မတင်ဆက်ပေးကြတာပါ။အခုတော့အမေရိကန်ရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါတပုတ်နဲ့ဆက်ချင်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဂျော်ဂျီယာပြည်နယ်မှာအောက်တိုဘာ15ရက်နေ့ကစလို့ကြိုတင်မဲတွေပေးနိုင်ကြပါပြီ။ဂျော်ဂျီယာပြည်နယ်ဟာဒီမိုကရက်သမ္မတလောင်းကမလာဟဲရစ်နဲ့ရီပပ်ဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့ထောက်ခံမဲအပြတ်သက်ရဖို့လိုအပ်တဲ့ပြည်နယ်လည်းဖြစ်ပါတယ်။ VW သတင်းတောက် Game for About and Atlanta မြို့ကနေပေးပို့ထားတဲ့သတင်းကိုကိုအောင်အောင်တင်ပြပေးထားပါခင်ဗျာ
။ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှူး Brian Kemp နဲ့ Republican သမ္မတလောင်းJD Vance တို့ကိုညစာစားပွဲမှာအတူတွေ့ရတာပါ။နှစ်အတော်ကြာ Kemp နဲ့ Donald Trump အကြားပြည်ပခတွေရှိခဲ့ရာကနေခုအခါ Republican တွေကြားညီညွတ်မှုကိုပြသတာလည်းဖြစ်ပါတယ်
။ We're gonna start all over.
2020သမ္မတရွေးကောက်ပွဲအတွင်း Georgia ပြည်နယ်မှာသူအနိုင်ရတယ်ဆိုပြီး Trump ကအထောက်ထားမဲ့ပြောဆိုရာကနေ Kemp နဲ့ပြဿနာတက်ခဲ့ပြီးခုအခါအသစ်တပံပြန်စားကြဖို့ Georgia မဲဆန္ဒရှင် Dorothy Hubb ကပြောသွားတာပါ။ခုကနေထိုင်စားတောက်ရေးဖူလုံမှုကအရေးကြီးတယ်လို့လဲဆိုပါရယ
်စားတောက်ကုန်ဓာတ်ဆီရေနီးကအားလုံးကထရမ့်အစိုးရလက်ထက်မှာဈေးသက်တာပါရယ်ယူငယ်တွေကလည်းထရမ့်ကိုပဲမဲပေးမယ်ဆိုပြီးတော့ပြောနေပါရယ
်ဟော့ကမဲထွက်ပေးကြဖို့ကိုလည်းရက်ွက်ထဲမှာလိုက်လံနှိုးဆော်နေပါရယ်2020ရွေးကောက်ပွဲအတွင်းဂျော်ဂျီယာပြည်နယ်မှာသမ္မတဂျိုးဘိုက်ဒန်ကဒေါ်နယ်ထရမ့်ကိုမဲ1000ကျော်နဲ့အနိုင်ရခဲ့တာပါမဲပေးသူကတော့5000လောက်ရှိခဲ့ပါရယ်မဲတပြားဟာဘလောက်တောင်အရေးကြီးပါလဲ
So we cannot
ဘယ်အရာမှအမဆိုင်ပဲအလကားမရနိုင်ပါဘူးကိုလုတ်ဆရာရှိတာဆက်လုပ်ကြပါလို့ဂျော်ဂျီယာအုပ်ချုပ်ရေးမှူး Brian Kemp ကပြောသွားတာပါဒီနှစ်မှာလဲဒီမိုကရက်သမ္မတလောင်း Kamala Harris နဲ့ Republican သမ္မတလောင်း Donald Trump တို့ကြားအကျင့်အနေရှင်ပြန်ရနိုင်တာပ
ါ People sometimes get disappointed
ခါတလီမှာတချို့လူတွေကကိုပေးတဲ့မဲဟာအရေးမကြီးဘူးဆိုပြီးတော့ထင်တတ်ကြပါတယ်ဒါကြောင့်ကိုထက်လိုက်တဲ့မဲဟာဘလောက်အရေးကြီးတယ်ဆိုတာကိုသိလာအောင်ကျွန်တော်တို့ကလိုက်ပြီးတော့ရှင်းပြကြပါတယ
်ခုအခါမဲပေးကြဖို့စေတနာဝန်ထမ်းအဖွဲ့တွေကပါလိုက်လံနှိုးဆော်နေပါတယ
် We specialize in
သူတို့ပြည်နယ်တလောကလူမဲနဲ့လူမျိုးတွေအားလုံးမဲပေးနေအောင်လိုအပ်တာတွေကိုကူညီပေးပါတယ်ဒီမိုကရက်ဘက်မှာလူပြောင်းပြီးနောက်ပိုင်းဒုသမ္မတကမလာဟဲရစ်ကိုထောက်ခံသူတွေပုံများလာတာကိုတွေ့ရပါတယ
်ဖြူသူစေတနာစင်တာရဲ့2020စစ်တမ်းအရာဂျော်ဂျီယာပြည်နယ်မှာမဲပေးနိုင်သူလူမဲဥယေဟာပြည်နယ်ကိုစားပြုမဲရဲ့၃ပုံလောက်ရှိပါတယ်လူမဲ88ရာခိုင်နှုန်းဟာဘိုက်ဒန်ကိုမဲပေးခဲ့ကြတာပါဒါပေမဲ့အခုအခါမှာတော့ဒဘောရာစစ်တမ်းရဒီမိုကရက်တစ်အပေါ်ထောက်ခံမှုရော့ကျလာပါတယ်ပြည်သူ့ခွင့်ရေးလှုပ်ရှားမှုခေါင်းဆောင်ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့တမိဖြစ်သူကတော့ဝေခွဲမဲရဖြစ်နေတဲ့အမျိုးသမီးတော်တော်များများဟဲရစ်ကိုသဘောကျလာကြတယ်လို့ဆိုပါတယ်
Frankly just speaking as a woman
မြို့သမီးတယောက်အနေနဲ့ပြောရမယ်ဆိုရင်အခုနှစ်ပိုင်းတွေအတွင်းအရင်ကြီးတဲ့ခေါင်းဆောင်မှုနေရာတွေမှာအမျိုးသမီးတွေတစားတစားပုံများလာတာကိုတွေ့ရပါတယ
် Trump အနိုင်ရဖို့ indict အားတိုက်ထောက်ခံအားပေးသူတွေလည်းရှိနေတာပ
ါ
ကိုတည်တဲ့သူတွေထဲမှာမဲသွားပေးဖို့ဆိုရင်ကျွန်မလိုက်ပို့ပေးပါတယ်သွားစရာမရှိဘူးဆိုရင်ကျွန်မကလိုက်ပို့ပေးမှာပ
ါသမရာလောင်းတွေအနိုင်ရဖို့အဓိကကြားတဲ့ပြည်နယ်တစ်ပြည်နယ်ဖြစ်တဲ့ဂျော်ဂျီယာမှာအောက်တိုဘာ15ရက်နေ့ကြာရင်ကြိုတင်မဲတွေစပေးလို့ရပါပြီခင်ဗျာ
အမေရိကန်ရွေးကောက်ပွဲမှာအရေးပါတဲ့ဂျော်ဂျီယာပြည်နယ်နဲ့ပတ်သက်လို့ကိုအောင်အောင်တင်ပြပေးခဲ့တာပါတနင်္လာညအပတ်စဉ်ကဏ္ဍတွေနဲ့သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲဒီကနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမဟုတ်အခုဆက်ပြီးတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးတက်လက်ပြောပြပေးပါအောင်ခင်ဗျာ
ကာစာတီသမ်းမှာဒီကနေ့အစ္စရေးရဲ့လေကြောင်းတက်ခတ်မှုတွေဆေးရုံတစ်ခုကိုတိမှန်ရာကအနည်းဆုံးလူလေးဦးသေဆုံး40လောက်တန်ရာရတယ်လို့ပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အစ္စရေးကတော့အရက်သားတွေချာခိုအောင်နေတဲ့စစ်သွေးကြွတွေကိုပြစ်မှတ်ထားတက်ခိုက်တာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။မြန်မာနိုင်ငံမှာပြစ်ခတ်တွေကြောင့်ဒုက္ခရောက်နေတဲ့သူတွေကိုစာနာမှုအကူအညီဖြစ်တဲ့ဒေါ်လာ60ထောက်ပံ့မှုအอสတြေးလျနိုင်ငံကဒီကနေ့ပဲကြေညာလိုက်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကောင်းလွင်ဦးပြောပြပေးသွားတာပါ။တင်းလာညရဲ့ စီစဉ်တွေကတော့ဒီလောက်ပါပဲဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကကိုစံကျော်ဖြစ်ပါတယ် VOA American တန်ရဲ့ရုပ်သံနဲ့ဗီဒီယိုသတင်းထုတ်လွှင့်ချက်တွေကိုနောက်ဆုံးရသတင်းတွေဆောင်းပါးတွေသတင်းသုံးသပ်ချက်တွေစုမေးမြန်းခန်းတွေကို Facebook နဲ့ YouTube တို့မှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ခင်ဗျာဒီကနေ့ညအတွက်စပိုင်းဆိုင်ရာ engineer တွေကတော့ Cornelius နဲ့ Jogi တို့ဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကျွန်တော်စီသူပါသောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးတောကပေါင်းကကင်ဝေးကြလို့ရှင်လန်းချမ်းမြေကြပါစေခင်ဗျာ
This program has